Welcome to the Voice of America in Burmese.
တော်တော်ရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ26ရက်ကြာသပတေးနေ့နေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါလိုင်းနဲ့ထုတ်လွှင့်နေတာပါမနက်6နိုင်နေ9:00တိုင်းတက်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညီငယ်ကြီးကတာဝန်ယူတက်ဆက်သွားမှာပါဗျာ
Livingon ကိုမြေရင်ထိုးစစ်ဆင်နိုင်အောင်ပြင်ဆင်ထားဖို့အစ္စရေးစစ်တပ်အကြီးအကဲကတူတပ်ဖွဲ့ကိုပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတဇယ်င်စကီဟာယူကရိန်းစစ်အောင်နိုင်ရေးစီမံကိန်းတရအမေရိကန်သမ္မတကိုချပြတ်ဖို့ရှိနေပါတယ်။မြန်မာနိုင်ငံအတွင်းစစ်တပ်ကကျူးလွန်တဲ့လူ့ခွင့်ချိုးဖောက်မှုတွေကို EU ဥရောပသမ္မတကရှုံချပြီးတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်ထိခိုက်ပျက်စီးမှုမြင့်မားခဲ့တဲ့မြမရေဘေးကုညီးအခြေအနေမင်းမြန်းထားချက်နဲ့ထိုင်းမှာမြန်မာလူထုမားယာချီအစုလိုက်ပြုံလိုက်ဖန်ခံရတဲ့အကြောင်းတခါအမေရိကန်နိုင်ငံရေးသတင်းဆောင်မတွေနဲ့တူနိုင်ငံတကာသတင်းဆောင်မတွေကိုလည်းတက်ဆက်ပါမယ်။ပတ်စင်ကဏ္ဍတွေမှာတော့အက်ဒီတာနဲ့ဆွေးနွေးကမ်းမှာအရှိလေပိုင်းညဉ့်ညံ့ရေးအကြောင်းဒီတစ်ပတ်ဆွေးနွေးထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်လူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်အောက်စားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။ရင်းဆုံးတော့ဒီကနေ့မနေ့ထိတဲရောက်သတင်းတွေကိုဥတ္တမောင်တန်းကကြီးညာပေးပါအောင်ခင်ဗျာ။
လဘုံကိုမြေပြင်ထိုးစစ်ဆင်နိုင်အောင်ပြင်ဆင်ထားကြဖို့ Israel စစ်တပ်အကြီးအကဲကသူ့ရဲ့တပ်သားတွေကိုဗိုလ်တုနေကပြောလိုက်ပါတယ်။ Israel တိုက်လေတွေနေက Hezbollah စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုတတ်တရနေ့ဖြစ်ဇက်တိုက်ပုံကျက်တိုက်ခိုက်နေတာပါ။ဒီလိုတိုက်ခိုက်တာတွေက Hezbollah ကိုဆက်လက်ချိန်ပုံတာဖြစ်သလိုမြေပြင်တပ်တွေဝန်တိုင်အောင်ပြင်ဆင်နေတာလည်းဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီး Hazi Halevi ကတာချက်ကတပ်ဖွဲ့ကိုပြောကြားကြောင်း Israel စစ်တပ်သတင်းထုတ်ပြန်ချက်မှာပြောပါတယ်။ဇေဒင်ကမြို့တော်တယ်လီဗစ်ပြုနာကမော့ဆတ်ခေါ်အစ္စရေးထောက်လှမ်းရေးဌာနချုပ်ကိုဟက်စ်ဘိုလာကဒုံးကျည်နဲ့ပြစ်ခတ်ခဲ့ပြီးနိုင်အတော်ကြာမှဒုတိယဗိုလ်ချုပ်ကြီးကအခုလိုပြောလိုက်တာပါ။အဲဒီဒုံးကျည်ကိုအစ္စရေးကကြားဖြတ်ပြစ်ချခဲ့ပါတယ်။ဟက်စ်ဘိုလာကသူ့ရဲ့ပြစ်နိုင်တဲ့အတိုင်းတာကိုဒီနေ့ချက်ခဲ့တဲ့အစ္စရေးရဲ့တုံ့ပြန်ချက်ကိုသူတို့ရရှိပါလိမ့်မယ်လို့တပ်ဖွဲ့ကိုသူကပြောကြပါတယ်။အစ္စရေးရဲ့တပ်ဖွဲ့တွေကိုလည်းအသင့်ပြင်ဆင်ခေါ်လိုက်ပါတယ်။ဗိုလ်တုနေမှာနောက်ထပ်လူ50သေဆုံးသွားကြတာကြောင့်3ရက်အတွင်းစုစုပေါင်း635ယောက်သေဆုံးခဲ့ပြီး2000ကျော်ဒဏ်ရခဲ့ကြတယ်လို့လက်ဘရိုကျမ်းမာရေးဌာနကပြောပါတယ်။လူ6000ကျော်လက်ဘရိုမှာဆစ်ဆောင်နေကြရတယ်လို့ကုလသမဂ္ဂကတော့ပြောပါတယ်ခင်ဗျာ။လေကြောင်းကအကြီးအကျယ်တိုက်ခိုက်ခံရတဲ့အချိန်မျိုးမှာနျူကလ িয়ার လက်နက်အသုံးပြုနိုင်တာကိုခွင့်ပြုမဲ့ပြဋ္ဌာန်းချက်တွေကိုရုရှားကတိုးချဲ့ပြဋ္ဌာန်းမယ်လို့သမ္မတပူတင်ကဗိုလ်တုနေမှာကြေညာလိုက်ပါတယ်။နျူကလ িয়ার လက်ထဲမှာပိုင်ဆိုင်တဲ့တိုင်းပြည်တစ်ပြည်ကနျူကလ িয়ার အင်အားရှိတိုင်းပြည်ရဲ့ထောက်ခံမှုနဲ့တိုက်ခိုက်လာခဲ့ရင်ပူးတွဲတိုက်ခိုက်မှုအဖြစ်အဆိုပါပြဋ္ဌာန်းချက်အသက်အောက်မှာယူဆနိုင်မှာဖြစ်ပါတယ်။ယူကရိန်းကိုတိုက်ရိုက်မညှို့မင်းမဲ့ထွက်ပေါ်လာနေတဲ့ချင်းချောင်းမှုတွေအတွက်အခုလိုအခြေအနေနဲ့အဝင်အောင်ပြဋ္ဌာန်းဖို့လိုတယ်လို့ပူတင်ကပြောပါတယ်။အစစ်ပြတာဝန်ရှိသူတွေနဲ့ဗီဒီယိုကနေပြုလုပ်တဲ့အစည်းအဝေးမှာပူတင်ကအခုလိုအသေးစိတ်အဆိုပြုချက်ကိုတင်ပြသွားတာပါ။အနောက်နိုင်ငံတွေကထောက်ပံ့ထားတဲ့ဒုံးကျည်တွေနဲ့ရုရှားနိုင်ငံတွင်းကိုပြစ်နိုင်ခွင့်ရရှိဖို့ယူကရိန်းသမ္မတဇယ်လင်စကီးကကြိုးစားနေချိန်မှာအခုလိုစီးမြင်အပြောင်းလဲဖြစ်လာခဲ့တာပါနျူကလ িয়ার လက်ထက်အသုံးပြုရမယ့်အခြေအနေတွေကိုရှင်းရှင်းသတ်မှတ်လိုက်တာဖြစ်ကြောင်းအချုပ်အခြာအာဏာကိုကာကွယ်ဖို့အမြင့်မားဆုံးဆောင်ရွက်ချက်ဖြစ်ကြောင်းမစ္စတာပူတင်ကပြောပါတယ်ကြာသပတေးနေ့မှာယူကရိန်းသမ္မတကအမေရိကန်သမ္မတကိုသူ့ရဲ့စစ်အောင်နိုင်စီမံကိန်းချပြဖို့ရှိပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီးဟာဆက်ရောက်နိုင်ရေးစီမံကိန်းတက်ကိုသမ္မတဘိုင်ဒန်ကိုချက်တာပရိမင်းနေမှာချပြမှာဖြစ်ပါတယ်။ဒီစီစဉ်ကိုယူကရိန်းကအများသိအောင်ချပြတာတော့မရှိသေးပါဘူး။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်ဂရင်းဖီးကိုတော့ရှင်းပြခဲ့တယ်လို့ AP သတင်းကဆိုပါတယ်။ဖြစ်နိုင်ပါတယ်လို့လင်ဒါသောမတ်ဂရင်းဖီးကပြောပေမဲ့ဘယ်လိုလုပ်မလဲဆိုတာကတော့ဆွေးနွေးစရာတွေအများကြီးရှိတယ်လို့လည်းဆိုပါတယ်။အောင်ပွဲရတဲ့တိုင်အောင်ယူကရိန်းနဲ့ကျွန်တော်တို့အတူရှိမယ်လို့မိတ်ဖက်တွေကပြောကြတဲ့အကြောင်းယူကရိန်းကဘလို့နိုင်နိုင်တယ်ဆိုတော့ဒီအတွက်လိုအပ်တာတွေကိုအခုရှေ့ရှေ့ကျွန်တော်တို့ပြသမှာဖြစ်တယ်လို့ကုသသမဂ္ဂနဲ့အမေရိကန်ကိုမထွက်ခါမီဇယ်လင်စကီးကသတင်းတောက်တွေကိုပြောပါတယ်ယူကရိန်းကိုအောင်ပွဲခံစေချင်ကြသူတွေသူတို့ယာထုတွေမှာရှိနေတော့ဒီကနေ့အားလုံးလုံလိုက်ကြရအောင်လို့လဲဇယ်လင်စကီးကပြောကြလိုက်ပါတယ်ယူကရိန်းနေတို့အဖွဲ့ဝင်ဖြစ်ရေးကဇယ်လင်စကီးတင်ပြမဲ့အစီအစဉ်ထဲမှာပါရှိတယ်လို့သူ့ရဲ့ရုံးဖက်မှုအန်ဒရီယာမတ်ကဆိုပါတယ် အစီအစဉ်ရအောက်တိုဘာကနေဒီဇင်ဘာလအတွင်းလိုအပ်တဲ့လက်တွေဂရုယူကိန်းကိုအားဖြင့်ပေးပြီး2025ဇန်နဝါရီမှာစတဲ့အကောင့်တွေပေါ်ဖို့ဖြစ်တယ်လို့AP ကပြောပါတယ်
မနေ့ကအစီအစဉ်လေးကို 24 နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် လူလူမိတ်ဆွေရုပ်သံလိုင်းကို UTEL Set 70B Asia Beam Joru Channel 101 ဒါမှမဟုတ်လေ Thaicom 6 Joru Channel 123 လို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ရှင်
ကျတဲ့ဗရိတ်ပတ်ခင်တရင်တွေကို VOE ရုပ်သံကနေဆက်လက်ကြည့်ညာနေပါတယ် ရုရှားနဲ့ဆွေးနွေးဖို့တရုတ်နဲ့ဘရိုဆဲလ်တို့ကပြောထားတာကိုသွေးဝတ်တုတ်ပြလိုက်ပြီးတခြားနိုင်ငံတွေကသတ်မှတ်ပေးတဲ့သဘောတူညီချက်တွေကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ ယူကရိန်းသမ္မတဆယ်လင်စကီကပြောလိုက်ပါတယ်ဂူလာတပ်ကအထွေထွေညီလာခံမှာဗိုလ်တုနေကမစ္စတာဆယ်လင်စကီကအခုလိုပြောခဲ့တာပါ 2014ခုနှစ်ကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကတစ်ဖက်သက်မသိမ်းမီရှိခဲ့တဲ့နိုင်ငံတကာနယ်နိမိတ်အတိုင်းသဘောတူညီချက်ဖို့ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ် တခြားနိုင်ငံတွေအပေါ်လုံးတလို့ပဲနယ်မြေတိုက်တဲ့အချုပ်အခြာအာဏာခိုင်မြဲဖြစ်တဲ့ယူကရိန်းရဲ့အခွင့်အရေးကိုလေးစားကြပြီးဂူလာတပ်ကဗရိတ်ညင်းကိုအမြင့်မားဆုံးဆွဲခံရမှာဖြစ်တယ်လို့မစ္စတာဆယ်လင်စကီကဆိုပါတယ်ရုရှားသမ္မတပူတင်ဟာသူ့တဘောနဲ့သူရန်နိုနေရာရက်မှာမဟုတ်ဘဲငြိမ်းချမ်းရေးရရှိဖို့အတွက်အင်းနဲ့အားနဲ့ပဲဆောင်ရွက်နိုင်မှာဖြစ်မယ်လို့မစ္စတာဆယ်လင်စကီကဂူလာတပ ကမ္ဘာလုံးအင်အားနဲ့ဆောင်ရွက်ဖို့တောင်းဆိုတာဟာအန္တရာယ်များလာတဲ့အမှားဖြစ်ပါတယ်လို့ရုရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူခွေချိုးဖောက်မှုတွေမတော်မတရားပြုမှုတွေနဲ့တခြားနိုင်ငံတကာဥပဒေချိုးဖောက်မှုတွေအပေါ်ဥရောပသမဂ္ဂကရှုတ်ချလိုက်ပြီးဒါဝင်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ပါတယ်ဒီလိုအခြေအနေမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ဟာမြန်မာအရေးမှာအလွန်အရေးပါပါတယ်လို့ဥရောပသမဂ္ဂ EU ကပြောပါတယ်အတေအာရဘစစ်သားစုဆောင်တင်းဒလိုဖန်စီညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေနိုင်ငံတော်မှာဖြစ်နေတယ်လို့လဲကုလသမဂ္ဂလူခွေရေးမဟာမင်းကြီးရဲ့အစင်ကားစားကိုပဲ့တင်ထကြိုဆိုလိုက်တဲ့အကြောင်း EU ကတနင်္လာနေ့ကြေညာချက်မှာပြောပါတယ်ဖန်စီခါရစဉ်လူ1853ဦးသေဆုံးခဲ့ပြီးအဲ့ဒီအထက်မှာကလေး88ယောက်နဲ့အမျိုးသမီး125ယောက်ပါဝင်ကြောင်းအစင်ကားစားမှာဖော်ပြထားတာတဲ့တကယ်ဖြစ်တာတွေကပူကောင်းပူနိုင်ပါတယ်လို့လည်း EU ကြေညာချက်ကဆိုပါတယ်ပဋိပက္ခရဲ့တန်ကိုရိုဟင်ဂျာနဲ့လူနည်းစုတွေဆက်လက်ခံနေကြရတယ်လို့လည်း EU ကပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်အရသာအနည်းဆုံး 9,350 သေဆုံးခဲ့ပြီးလူ 3,36 ရှောင်နေကြရပါတယ်မြန်မာနိုင်ငံမှာလူရေတဝက်ကျော်ကဆင်းရဲမှုသတ်မှတ်ချက်အောက်မှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂအစိုးရကစကားပြောပါတယ်ဘင်္ဂလားဒေ့ရှ်ကျပ်ပြအစိုးရကြီးကဲမဟာမက်ယူနုစာဘင်္ဂလားဒေ့ရှ်တိုင်းကတွင်းကရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်လို့အစ်စ်မြင့်အစည်းအဝေးတစ်ခုကိုကျင်းပါမယ်လို့ဘင်္ဂလားဒေ့ရှ်တိုင်းချိုင်းဝန်ကြီးတောင်ကမက်တိုဟစ်ဟော်စင်ကအင်္ဂါနေ့ကပြောပါတယ်ကျပ်ပြအစိုးရအကြီးကဲမဟာမက်ယူနုစာ89ကြိမ်ပြောက်ကုလသမဂ္ဂထွေထွေညီလာခံတက်ရောက်မှုနယူးယောက်ပြည်မှာရောက်ရှိနေတာပါ28ရက်နေ့မှာမစ္စတာယူနုကထွေထွေညီလာခံဘင်ကွန်ပြောမယ်လို့မစ္စတာဟော်စင်က ANI တရင်ထားတာကိုပြောပါတယ်ဒီပိုင်းအနေနဲ့ Mr. Yunus Kai Roger Kaiser အစည်းအဝေးတက်ကိုကျင်းပမှာဖြစ်ကြောင်းဒီအစည်းအဝေးဟာအစစ်ပြအစည်းအဝေးဖြစ်ပြီးလူများနိုင်သမျှများများနဲ့ချိတ်ဆက်လုပ်နိုင်ဖို့ Mr. Yunus Kai ကြိုးစားနေတဲ့အကြောင်း Mr. Hussein ကပြောကြပါတယ်မင်္ဂလာဒေ့ရှ်ရောက် Roger တွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres က Mr. Yunus တင်ကအကြီးအကဲဖြစ်တော့သဝင်လွှာပေးဖို့အကြေအမှာတောင်းဆိုခဲ့ဘူးပါတယ်မင်္ဂလာဒေ့ရှ်တိုင်းကတွင်းကလူနည်းစုတွေအတွက်ဖြစ်နိုင်တာအလုံးကြားပြအစိုးရကဆောင်ရွက်နေပါတယ်လို့လည်းနိုင်ငံကြားရေးဌာနတာဝန်ကမစ္စတာဟူစိန်ကပြောပါတယ်ခင်ဗျာ
ကျတာပဒေးနေ့မနေ့ထိတ်တန်းသတင်းတွေကိုဥတ္တမောင်တန်းကအင်ညာပေးခဲ့တာပါဗျာအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်American သမားရွေးကောက်ပွဲမှာအမျိုးသမီးမဲဆန္ဒရှင်တွေအခမ်းအနားရှင်းပြထားခြင်းနဲ့စတင်ကြပါတယ်။နိုဝင်ဘာသမရရွေးကောက်ပွဲကိုအဆုံးဖြတ်ပေးတဲ့နေရာမှာအမျိုးသမီးတွေကအရေးကြီးတဲ့အခမ်းအနားကနေပါဝင်ဖို့အသင့်ပြင်ထားကြပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာလည်းမဲပေးဖို့အမျိုးသမီးတွေစီရင်ပေးသွင်းကြပြီးမဲထည့်ဝင်ရမှာလည်းအမျိုးသားတွေထက်ပိုများများမဲပေးကြပါတယ်။2020 American ရွေးကောက်ပွဲမှာဆိုရင်အမျိုးသမီးမဲဆန္ဒရှင်အရေးအတွက်ကအမျိုးသားအရေးအတွက်တန်းပေါင်းများစွာပိုများပါတယ်။ မျိုးသမီးမဲဆန္ဒရှင်တွေမှာအလုံးကသဘောထားတစ်ခုတည်းမဟုတ်ပေမဲ့ပါတီကြီးနှစ်ခုထဲမှာတော့တစ်ခုဘက်ကိုတိတိတတ်တတ်အလေးသာနေတယ်လို့တွေ့ရပါတယ်။ VOA ပုံပြရုပ်သံနဲ့ရှင်းပြချက်ကိုမတ်အေးတန်နာကျော်ကတင်ပြထားပါတယ်ခင်ဗျာ
။အမေရိကန်ရွေးကောက်ပွဲမှာလာရောက်မဲပေးသူတွေထဲမှာအမျိုးသမီးကအမျိုးသားထက်ပိုများတာ1984ခုနှစ်ခတဲ့ကပါအမေရိကန်နိုင်ငံရေးမှာပါဝင်တဲ့အမျိုးသမီးစန်တန်ရဲ့လေးလာချက်အရ1992ခုနှစ်ထဲကစပြီးတော့ကျင်းပတဲ့ရွေးကောက်ပွဲတိုင်းမှာအမျိုးသမီးတွေက Republican ထက် Democratic ကိုပိုပြီးမဲထဲကြတာတွေ့ရပါတယ်
။ Not only do women turn out more than men, but they live longer than men.
မဲလာပြီးကြတာမှာအမျိုးသမီးတွေပိုများများလာတာနဲ့မကပါဘူး။သူတို့ကအမျိုးသားတွေထက်လည်းအသက်ပိုရှည်ပါတယ်။ဒီတော့တက်ကြီးမဲဆန္ဒရှင်တွေထဲမှာအမျိုးသမီးပိုများပါလိမ့်မယ်။ဒါကြောင့်ဒီမိုကရက်ဘက်ကပြိုင်နေဆိုရင်အမျိုးသမီးမဲရဖို့အရေးကြီးပါတယ
်2024အမေရိကန်ရွေးကောက်ပွဲမှာအမျိုးသမီးမဲတွေဘလို့ရှိမလဲဆိုတာအမေရိကန်သံဃောစင်းဌာနကအစည်းအဝေးကိုတုံးပြီးတော့လူရည်နှုံထားလေ့လာသူ Brookings သိပ္ပံက William Fry ကသုံးသပ်ထားပါတယ်အခုဖြစ်နေပုံအရဒီမိုကရက်ဘက်ကိုအလေးသာနေကြပြီးတော့ဒါကအခုခေတ်မဲပေးတဲ့တွေထဲမှာကောလိပ်ပညာတတ်အမျိုးသမီးတွေပိုများလာလို့လည်းပါပါတယ်ကောလိပ်မြောက်တဲ့အမျိုးသမီးတွေကအစင်လာရဆိုရင် Republican သမ္မတလောင်းကိုပိုမဲထည့်တတ်ကြပြီးတော့မဲဆန္ဒရှင်အလုံးရဲ့40ရာခိုင်နှုန်းအောက်ရှိပါတယ်။2012ခုနှစ်တုန်းကအလုသမားလူရန်စားဆိုတဲ့အမျိုးသမီးမဲဆန္ဒရှင်အရေးအတွက်ကမဲပေးနိုင်တဲ့အသက်ပြည့်သူလူရည်ရဲ့တဝက်ရှိတာပါ။
2012တုန်းကဆိုရင်ကောလိပ်ကျောင်းမြောက်တဲ့မဲပေးဖို့အသက်ပြည့်သူလူဖြူအမျိုးသမီးတွေကအမျိုးသမီးအလုံးပေါင်းရဲ့48ရာခိုင်နှုန်းရှိပါတယ်။အခုဆိုရင်38ရာခိုင်နှုန်းပဲရှိပါတော့တယ
်။တချိန်တည်းမှာပဲမဲပေးဖို့အသက်ပြည့်သူကောလိပ်ပညာတတ်လူပြူအမျိုးသမီးမဲဆန္ဒရှင်တွေသူတို့ကဒီမိုကရက်ကိုပို့ပြီးမဲထဲနိုင်သူတွေဖြစ်ပြီးတော့သူတို့ရဲ့အတွက်တိုးလာတာပါ။2012ခုနှစ်မဲထဲဝင်နိုင်သူဦးရေထဲမှာသူတို့က23ရာခိုင်နှုန်းပါပါတယ်။2024မှာတော့29ရာခိုင်နှုန်းဖြစ်လာတာပါ။လူမဲအမျိုးသမီးနဲ့တောင်အမေရိကတိုက်သူမဲဆန္ဒရှင်အရေးအတွက်ကတော့အတူတူလောက်ပဲဖြစ်ပါတယ်။အရေးအကြီးဆုံးအကျိန်းနဲ့ရှင်ပြရမယ့်ပြည်နယ်ခုနှစ်ပြည်နယ်မှာကောလိပ်မရောက်တဲ့မဲထဲဖို့အသက်ပြည့်လူပြူအလုသမားအမျိုးသမီးအရေးအတွက်ကကောလိပ်ပညာတတ်လူပြူအမျိုးသမီးအရေးအတွက်ထက်အများကြီးများတာပါဒါပေမဲ
့ Even among those states the college educated
အဲ့ဒီပြည်နယ်တွေတောင်ကောလိပ်ပညာတတ်လူပြူအမျိုးသမီးအုပ်စုကအရေးအတွက်တိုးလာနေပြီးကောလိပ်မရောက်တဲ့အုပ်စုကနည်းသွားတာပ
ါဘယ်သမားလောင်းကအမျိုးသမီးတို့ရဲ့ဆန္ဒမဲကိုအရယူနိုင်မှာလဲ2022လွတ်တော်တက်တန်းဝက်ရွေးကောက်ပွဲတုန်းကအမျိုးသမီးတို့ရဲ့အတန်းကိုကြားခဲ့ရပါပြီ။အမျိုးသားအများစုက Republican ကိုမဲထည့်ပေးမယ်။ပုံငယ်ရွယ်တဲ့သူတွေထူးသဖြင့်မျိုးသမီးတွေက Republican တွေတောင်းပြိုကမ်းပြိုနိုင်နိုင်မဲ့အနေရောင်လှိုင်းဖြစ်မသွားအောင်လို့တားဆီးနိုင်ခဲ့တာပါ
။ Young women
လူငယ်မဲဆန္ဒရှင်တွေထဲမှာမျိုးသမီးတွေကအပြောင်းလဲကြီးကြီးမားမားလုပ်နိုင်ခဲ့ပါတယ
်။ကိုဝင်ဖြတ်ချဝင်ကိစ္စကလူငယ်အမျိုးသမီးတွေမဲသွားပေးဖို့စေစော်တဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စကပဲဒီမိုကရက်အားပေးအသက်50အထက်အမျိုးသမီးမဲဆန္ဒရှင်တွေအာရုံစိုက်တဲ့ကိစ္စလည်းဖြစ်တာပ
ါ Conversely we see
Democratic ဘက်မှာလည်း Democracy လို့ကိုယ်ဝင်ဖြတ်ချခွင့်နဲ့တားဆတ်ဘွားအခွင့်အရေးလို့ Democracy ရေးရကိစ္စရက်တွေကလူတွေမဲလာထည့်စေတဲ့အရေးကြီးကိစ္စရက်တွေဖြစ်ပါတယ်
ဒါပေမဲ့ဒီလိုမျိုးလူဦးရေဆိုင်ရာကိစ္စရက်များလေးလာသူတွေစစ်တမ်းကောက်ယူသူတွေတွက်ဆလို့မရတဲ့အချက်တွေလည်းရှိပါတယ်လူပြူမဟုတ်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းဖြစ်ရင်လာရောက်မဲပေးတဲ့အမျိုးသမီးအရေးအတွက်ကိုပိုများသွားအောင်လို့လုံနိုင်စွမ်းပါလေ။နံပါတ်1အချက်ကတော့ကောလိပ်ပညာတတ်အမျိုးသမီးတွေကောလိပ်မရောက်တဲ့အမျိုးသမီးတွေထက်မဲလာပေးနိုင်ခြင်းပိုများပါရဲ့။တကယ်လို့သာကိုမဲပေးရမယ့်သူဟာထူးခြားမယ်စိတ်လှူရှားရတယ်ဆိုတာရှိနိုင်ပါတယ
်။ College educated women tend to
နံပါတ်1အချက်ကတော့ကောလိပ်ပညာတတ်အမျိုးသမီးတွေကကောလိပ်မရောက်တဲ့အမျိုးသမီးတွေထက်မဲလာပေးနိုင်ခြင်းပိုများပါရဲ့။တကယ်လို့သာကိုမဲပေးရမယ့်သူဟာထူးခြားမယ်စိတ်လှုပ်ရှားရတယ်ဆိုတာရှိနိုင်ပါမယ်မျိုးသမီးသမားလောင်းဖြစ်နေတယ်ဆိုတာကတချို့သူတွေမဲထဲပစ်စီမဲ့အချက်ဖြစ်နိုင်ပါတယ
်2020သမားရွေးကောက်ပွဲမှာအမျိုးသမီးတွေကမဲပေးနိုင်သူအားလုံးအရေးတွေ53ရာခိုင်နှုန်းရှိပါတယ်သမားရွေးကောက်ပွဲအများစုနီးတူပဲနောက်ဆုံးဘယ်သူအနိုင်ရမလဲဆိုတာကတော့2024သမားရွေးကောက်ပွဲမှာဘယ်လူအုပ်စုကအများဆုံးမဲလာပေးမလဲဆိုတာပေါ်မှာမူတည်နေပါတယ်ရှင်
VOA ရဲ့စီစဉ်တင်ကို bamis.voanews.com မှာလည်းပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်။အဲဒီမှာသတင်းတွေ၊စောင်းမားတွေ၊တွဲဆုံမင်းမြန်းကန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာ။အခုလည်းနိုင်ငံတကာသတင်းစောင်းမားတစ်ပုဒ်နဲ့ဆက်ချင်ပါတယ်။ရုရှားနိုင်ငံမှာလူမျိုးရေးအကူအလုပ်တစ်ခုရမယ်ဆိုပြီးလိမ့်လေလှပြားခံရတာယူကရိန်းနဲ့တိုက်နေတဲ့စစ်ပွဲမှာရုရှားတပ်သားအဖြစ်စုဆောင်းခံရတဲ့အိန္ဒိယနိုင်ငံသားတွေကလူငယ်တအုပ်ဟာအစိုးရရဲ့ဂျောင်းဝင်ကူညီပေးမှုကြောင့်မကြာသေးခင်ကပဲအိန္ဒိယကိုပြန်ရောက်လာပါတယ်။ တပ်မတွေပဲပြောင်းရောက်လာတဲ့သူ့အတွေ့အကြုံတွေနဲ့ပတ်သက်လို့ကက်ရှမီးယားဒေသစရင်ဂါမြို့ကနေအစ္စလမ်ပြပုတ်ထားတဲ့တင်းကိုကိုညံဝဲအောင်ကပြောပြပေးပါပါခင်ဗျာ
။အိန္ဒိယအစိုးရထိန်းချုပ်တဲ့ဗချန်ကက်ရှမီးယားနယ်မြေတဲကပူလဝါမာမြို့သားအသက်32နှစ်အရွယ်အဇတ်ယူဆုဖ်ကူမားဟာယူကရိန်းစစ်ပွဲမှာတိုက်ရမဲ့ရုရှားစစ်သားအဖြစ်လှည့်ပြားစုဆောင်းခံရပြီးနောက်ရှစ်လအကြာမှာအခက်အခဲတွေကိုကြော်ဖြတ်ပြီးစိတ်ဓာတ်ကျကအိန္ဒိယနိုင်ငံကိုပြန်ရောက်လာသူပါ။မော်စကိုမြို့မှာလုံခြုံရေးအကူအလုပ်တစ်ခုရမယ်ဆိုပြီးအွန်လိုင်းပေါ်ကကြော်ညာကိုရှောက်ခဲ့မိပြီးနောက်ရုရှားနိုင်ငံကိုသူရောက်သွားခဲ့ပါတယ်။ရုရှားဘာသာစကားနဲ့သာရေးထားတဲ့အွန်လိုင်းစာချုပ်မှာသူလက်မှတ်ထိုးခဲ့တာပါ။မော်စကိုမြို့ကိုရောက်ပြီးသုံးရက်အကြာမှာတော့သူနဲ့အခြားအိန္ဒိယနိုင်ငံသား6ဦးကိုဘယ်နေရာမှမသိတဲ့ဒေသတစ်ခုကိုခေါ်သွားပြီးရုရှားစစ်တပ်ယူနီဖောင်းတွေဝတ်ခိုင်းကစစ်တင်နန်းစတက်ခိုင်းတယ်လို့ကူမာကဆိုပါတယ
်စစ်တင်နန်းတက်တဲ့ပထမအပတ်မှာပဲကျွန်တော်ဒဏ်ရပြီးတော့စေုံတက်ပါတယ်နည်းနည်းသက်သာလာချိန်မှာစုံစမ်းကြည့်လိုက်တော့တခြားအိန္ဒိယနိုင်ငံသားတွေနီပေါ်နဲ့အီဂျစ်နိုင်ငံသားတွေလည်းယူကရိန်းစစ်ပွဲကိုအပုခံရတာသိလာပါတယ်
ယူကရိန်းတောင်ပိုင်းနဲ့အရှေ့ဘက်ခြမ်းတွေအထိရုရှားတပ်ဖွဲ့တွေနဲ့အတူသွားပြီးအဲ့ဒီမှာစစ်ပွဲသုံးဆက်သွယ်ရေးမြောင်းနဲ့ယာယီကရုတ်ကျင်းတွေတူးရကြောင်းအစာရေစာအလုံလောက်မပေးဘဲနေ့စဉ်ရက်ဆက်လုပ်ခဲ့ရတယ်လို့ကူမကပြောပါတယ
်ဘလောက်ဒုက္ခရောက်သလဲဆိုတာမပြောပြချင်တော့အောင်ပါပဲမန်တိုင်းပြောရရင်ခက်ခဲပင်မမှာကိုလုံးဝမကြောက်ပဲအသက်ရှင်ရတဲ့အိန္ဒိယပြန်ရောက်လာဖို့ကိုပဲစိတ်လောနေမိပါတယ်
ကူမအိန္ဒိယပြန်ရောက်လာချိန်မှာသူကြုံခဲ့ရတဲ့အန်ဒီရဲ့အခက်အခဲတွေကိုကြားရပြီးသူ့မိသားစုကဝမ်းနည်းမျက်ရည်ကြားခဲ့ရပါတယ်။သူတို့မိသားစုကအိန္ဒိယနိုင်ငံသားကြီးဝန်ကြီးဌာနနဲ့ပါလီမန်ကိုအကူအညီတောင်းခံခဲ့ပြီးနောက်ဆုံးအိန္ဒိယဝန်ကြီးချုပ်မိုဒီရုရှားကိုတွားရောက်လည်ပတ်ချိန်မှာသူ့နိုင်ငံသားတွေရဲ့ပြဿနာကိုရုရှားသမ္မတပူတင်နဲ့ဆွေးနွေးညှိနှိုင်းနိုင်ခဲ့ပါတယ
်။ဝန်ကြီးချုပ်မိုဒီရုရှားကိုနှစ်ခေါက်သွားခဲ့ပြီးကျမသားလူတွေအိန္ဒိယကိုပြန်လာဖို့အတွက်စီစဉ်နိုင်ခဲ့ပါတယ်။အာဏာပိုင်တွေစီမှာကျမတို့အကူအညီတောင်းခဲ့ရတာပါ။အခုလိုလိမ်လည်လှည့်ပြားခံရတဲ့အိန္ဒိယနိုင်ငံသားတွေကအများစုအိမ်ကိုပြန်ပြီးရောက်လာတာအတွက်အရန်ကိုကျေးဇူးတင်မိပါတယ
်။ရုရှားစစ်တပ်ရဲ့စီနေစဉ်ရုရှားဘာသာစကားကိုသူမသင်ဘဲငင်းဆန်ခဲ့ကြောင်းရုရှားစကားတက်သွားရင်တိုက်ပွဲဖြစ်နေတဲ့ခြေရန်စစ်မျက်နှာကိုပိုးပြစ်တာတွေ့ရကြောင်းကူမကပြောပါတယ်အခုတော့ကူမအပါဝင်35ယောက်အိန္ဒိယပြန်ရောက်လာပြီမဲ့သူတို့လိုအလင်ခံရပြီးရုရှားစစ်သားဖြစ်စုဆောင်းခံနေရတဲ့အိန္ဒိယနိုင်ငံသားတွေရုရှားမှာဆက်ရှိနေသေးကြောင်းသူတို့တွေကိုလည်းမိမိနိုင်ငံပြန်လာနိုင်အောင်လုပ်ပေးဖို့အစိုးရကိုတောင်းဆိုကြောင်းကူမကပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါဗျာအခုတော့လူငယ်နဲ့ရွေးကောက်ပွဲဆက်ဆက်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ထပ်ပြီးတော့တင်ဆက်ချင်ပါတယ်ဥရောပနိုင်ငံအများအပြားမှာလူငယ်မဲဆန္ဒရှင်တွေကြားလက်ရဆုံးဝါဒီတွေပေါ်ထောက်ခံမှုတွေပိုးတိုးလာနေရကိုတွေ့ရတဲ့ဆိုရဲဂျာမနီနိုင်ငံမှာဆိုရင်လည်းလာမယ့်ပြည်내ရွေးကောက်ပွဲတွေမှာ AFD ပါတီကနောက်ထပ်အနိုင်ရဖို့မျှော်လင့်ပါပဲ။ Henry Richwell လည်းနိုင်ငံနေသတင်းပေးပို့ထားတာကိုကိုရနိုင်ငံပြောပြပေးပါပါခင်ဗျာ
။ဂျာမနီနိုင်ငံသူရင်ကျော်ပြည်내မှာအခုလဆောပိုင်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရဆုံးဝါဒီ Alternative for Germany AFD ပါတီအနိုင်ရတာရဲ့တစ်စိတ်တစ်ပိုင်းဟာလူငယ်တွေရဲ့ထောက်ခံပဲတွေတိုးလာတာကြောင့်ဖြစ်ပါတယ
် More than a third of young people almost 40% of
လူငယ်သုံးပုံတစ်ပုံကျော်အသက်18နှစ်ကနေ29နှစ်ကြား40ရာခိုင်နှုန်းနီးပါးလောက် AFD ပါတီအတွက်မဲပေးခဲ့ကြတာပ
ါဒါနဲ့စန့်ကျင်ဘက်ဖြစ်တဲ့အသက်80ကျော်တွေထဲမှာတော့လူ9ယောက်မှာ1ယောက်ကပဲ AFD ပါတီကိုမဲပေးခဲ့တာဖြစ်ပါတယ် AFD ပါတီကတော့လာမယ့် September 22ရက်နေ့မှာကျင်းပမဲ့ Brandenburg ပြည်နယ်ရွေးကောက်ပွဲမှာလည်းလူငယ်တွေရဲ့မဲနဲ့ပဲထပ်ပြီးတော့အနိုင်ရဖို့မျှော်လင့်နေပါတယ်
Die hatten wahrscheinlich die Erwartung, AfD ist nur eine Partei der alten Leute und die Jugend.
Die Chapati die ကတော့ AFD ပါတီဟာလူကြီးတွေအတွက်ပဲဖြစ်ပြီးလူငယ်တွေက AFD ပါတီကိုမဲပေးမှာမဟုတ်ဘူးလို့မျှော်လင့်ကောင်းမျှော်လင့်ပါလိမ့်မယ်။ဒါကလုံးဝမှားပါတယ
်။လူငယ်တွေကြားမှာလက်ရစွန်းရောက်ပါတီတွေဘာကြောင့်လူကြိုက်များရေပန်းစားလာနေတာပါလဲ။ဒါရဲ့အဓိကအကြောင်းအရာတစ်ခုကတော့လူမှုကြီးကြပ်ရေးဆိုင်ရာပြဿနာဖြစ်ပါတယ
်။ It's a part of the country.that is poorer than the other parts
ဒီအပိုင်းကတိုင်းပြည်ရဲ့တခြားပိုင်းတွေထဲပိုပြီးတော့ဆင်းရဲတဲ့အပိုင်းဖြစ်ပြီးလူမျိုးရေးအရပြောရင်လည်းတခြားပိုင်းတွေလောက်လူမျိုးပေါင်းစုံမရှိပါဘူးဒါကြောင့်မတူကွဲပြားမှုတွေနဲ့ပတ်သက်လာရင်ဘာလင်ဒါမှမဟုတ်ဂျာမနီကတခြားပိုင်းတွေထက်ကိုဒီအပိုင်းကပိုပြီးတော့တုံ့ပြန်ကြပါတယ်တချို့လူတွေကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးစိုးရိမ်ကြသလိုတချို့ကလည်းကိုဗစ်ကြောင့်ဒါမှမဟုတ်အိမ်ယာပြဿနာကြောင့်ဖြစ်တယ်လို့ပြောကြတာတွေရှိပါတယ်
လူငယ်မဲဆန္ဒရှင်တွေကြလက်အားစုံဝါဒီပါတီတွေကိုလူကြိုက်များရေပန်းစားနေတာဟာဂျမနီတနိုင်ငံတည်းမှာပဲမဟုတ်ပဲပြီးခဲ့တဲ့ဇွန်လကကျင်းပခဲ့တဲ့ဥရောပရွေးကောက်ပွဲတွေမှာဆိုရင်လည်းလက်အားစုံ National Rally Party ဟာအသက်18နှစ်နဲ့24နှစ်ကြာလူငယ်တွေကြားမှာ30နှစ်ရာခိုင်နှုန်းနဲ့လူကြိုက်အများဆုံးဖြစ်ခဲ့ပြီးတော့အသက်65နှစ်ကျော်ရွယ်ထက်မဲရေးအတွက်ပုံများတာဖြစ်ပါတယ်National Rally Party ဥက္ကဋ္ဌ Jordan Badella ဟာအသက်28နှစ်သာရှိသေးပြီးတော့သူ့ကို TikTok ပေါ်မှာ follow လုပ်တဲ့သူပေါင်း 1.6 သန်းရှိပါတယ
်။ TikTok is short videos that are aimed to shock.
TikTok ဆိုတာကလူတွေကိုအံ့ဩရလောက်အောင်လုပ်ပြတဲ့ဗီဒီယိုအတိုလေးတွေတင်တဲ့ဟာပါ။လူပိန်းကြိုက်အများကြိုက်ဝါဒီပါတီတွေကလူတွေကိုနိုင်ငံရေးနဲ့ပတ်သက်ပြီးစိတ်လှုပ်ရှားလောက်အောင်နိုင်ငံရေးအချိန်အခါကိုရှာပြီးတိုးတိုးနဲ့လူရင်းကိုထိတိယောက်ပြနိုင်မဲ့ဗီဒီယိုတွေလုပ်နိုင်တာပါ။
စပိန်နိုင်ငံကအယ်ပီသတင်းစာရဲ့လေးလာမှုတစ်ခုအရတော့အသက်18နှစ်ကနေ26နှစ်ကြားဂျန်စီလူငယ်တွေရဲ့လေးပုံတစ်ပုံကတော့တချို့အခြေအနေတွေမှာဒီမိုကရေစီစနစ်ထက်အာဏာရှင်စနစ်ကိုပိုပြီးတော့သဘောကျလက်ခံနိုင်တဲ့အနေအထားဖြစ်တယ်လို့ယုံကြည်နေပါတယ်။အသက်59နှစ်နဲ့အထက်တွေကြားမှာတော့အဲ့လိုအခြေအနေမျိုးကိုလိုလားတဲ့သူကဆယ်ရာခိုင်နှုန်းအောက်မှာပဲရှိပြီးတော့မျိုးသမီးမဲဆန္ဒရှင်တွေကြားမှာတော့အဲ့ထက်ပိုပြီးတော့နည်းတာဖြစ်ပါတယ်။
You can see this huge gender gap.
နိုင်ငံတိုင်းမှာအသက်30အောက်တွေကြားကြားမှလိမ်မတူတဲ့သူတွေကြားကွာဟမှုဟာပိုပြီးတော့များလာတာကိုတွေ့နိုင်ပါတယ်
။အမေရိကန်မှာမကြာခင်ကကောက်ယူခဲ့တဲ့လူထုစစ်တမ်းတွေမှာတော့ဒီမိုကရက်တစ်ပါတီကသမ္မတလောင်းလဲဖြစ်လက်ရှိဒုသမ္မတလဲဖြစ်တဲ့ကာမလာဟဲရစ်ကိုလူငယ်တွေရဲ့ထောက်ခံမှုတွေပိုတိုးလာတယ်လို့ဖော်ပြနေမိမယ်လေ။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာတော့လူငယ်တွေကြားဥရောပမှာဖြစ်နေသလိုမျိုးဖြစ်လာမလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြပြခဲ့တာပါဗျာအခုတော့ထိုင်းနိုင်ငံပြေးပို့ထားတဲ့မြန်မာလူထုတွေဖမ်းခံရတဲ့သတင်းပြေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပြစေထိုင်းနိုင်ငံအယုဒ္ဓယခံဥထိုင်မြို့နယ်နောင်နန်းဆုံကြီးရွာကဆောက်လုပ်ရေး site တစ်ခုမှာအလုပ်လုပ်နေတဲ့မြန်မာလူထုမှာ260ကျော်ကိုထိုင်းအနာဘိုင်းကစက်တင်ဘာ24ရက်ကဆုလိုက်ပြန်လိုက်ဖမ်းခဲ့ပါတယ်မတ်အေးမှာသတင်းပြေးပို့ထားပါတယ်ဗျာ
ထိုင်းနိုင်ငံတွင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတဲ့ရပ်ပေါင်း120စီမံချက်အရရှောင်းတခင်စစ်ဆေးမှုတွေလုပ်နေရမှာထိုင်းနိုင်ငံအယုဒ္ဓယခရိုင်ဥထိုင်းမြို့နယ်နောင်ဆန်းဆောင်ကျေးရွာမှာရှိတဲ့ဆောက်လုပ်ရေး site တခုမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား260ကျော်ဖမ်းဆီးခံခဲ့ရကြောင်းအလုပ်သမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်။
အဲ့လိုရှောက်ကံရောက်ဆစ်စေးရမှာတိယပိုင်တဲ့ဆောက်လုပ်ရေးလုပ်ငန်းတခုကနေပြီးတော့တရားဝင်မြန်မာ260နဲ့ဒီရောက်ဖမ်းဆီးမိပါတယ်။အဲ့ဒီ264ရောက်တဲ့မှာအမျိုးသား212ရောက်အမျိုးသမီး52ရောက်ပါဝင်နေသူတို့ရဲ့တယောက်ကိုစကရရန်တစ်ဆင့်စစ်စီမင်းမြတ်တဲ့ခါမှာသူတို့ဟာမြောက်ကြီးမဲဆောက်တဘာဝလမ်းကြောင်းတိုင်းနဲ့ပွဲစားကိုတယောက်ကိုပတ်တောင်းပေးပြီးတော့တိုင်းနိုင်ငံထဲဝင်ရောက်လာတယ်ဆိုတဲ့ကြောင်းအဲ့ဒီလုပ်ငန်းခွင်ကိုချက်ချင်းဝင်ရပြီးတော့တရက်ကိုအလုံကျန်းသမား900ပတ်ရတယ်ကျွမ်းကျင်တဲ့သူကတော့တရက်ကိုပတ်600ရတယ်ဆိုတဲ့ကြောင်းသူတို့ဒီမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကိုကြောက်ရွံ့တဲ့အတွက်တိုင်းနိုင်ငံထဲကိုအခုလိုတရားမဝင်လမ်းကြောင်းတွေဓာတ်ကြောင်းဖြစ်တဲ့ကြောင်းသူထထူကြပြီ
ထိုင်းနိုင်ငံတွင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတဲ့ရပ်ပေါင်း120စီမံချက်အရဖမ်းဆီးစစ်ဆေးခံရသူမြန်မာနိုင်ငံသား2သိန်းနီးပါးအထိရှိတယ်ဆိုပြီးတော့လဲဦးမိုးကျော်ကပြောပါတယ
်စစ်ဆေးတဲ့အခါမှာမြန်မာက3သိန်း900ကျော်နဲ့အများဆုံးဖြစ်နေပါတယ်အဲ့ထဲကမှမြန်မာ149ဦးတော့အရေးယူထားပြီးဖြစ်ပါတယ်သူတို့ကိုထိုင်းလောကဥပဒေရဲ့အရေးယူပြီးတဲ့အခါမှာမြန်မာနိုင်ငံဘက်ကပြန်ပို့ပါဖြစ်ပါတယ်
။ဖမ်းဆီးခံရသူတွေကိုတော့ထိုင်းအနာပိုင်တွေကဥထိုင်းမြို့နယ်ရုံးမှာပို့ဆောင်ထားပြီးစစ်ဆေးနေပါတယ်။သူတို့ကိုထိုင်းဥပဒေအရအရေးယူဆောင်ရွက်ပြီးတာနဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့လဲဆိုပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံသား6သန်းနီးပါးရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပြီးတရားဝင်အထောက်ထားလက်မှတ်လုပ်ထားသူကတော့2သန်း3သိန်းကျော်ပဲရှိပါတယ်ရှင်။
မအေးမှာထိုင်းနိုင်ငံနဲ့သတင်းပေးပို့ထားတာပါဗျာအခုတော့ရေဘေးကူညီရေးအခြေအနေကိုချက်ကြည့်အောင်ပါဒီနေ့မြမရေဘေးထိခိုက်ဖြစ်စေမှုကအရင်နှစ်ပေါင်းများစွာကထက်ကြီးမားလို့ပြည်တွင်းရန်မုံငွေတစ်ခုနဲ့လုံလောက်ဖို့ခက်နိုင်တယ်လို့သုံးသပ်နေကြပါတယ်နိုင်ငံတကာအကူအညီထိရောက်ရဖို့လိုတယ်လို့လည်းကူညီကစေးသမားတွေကထောက်ပြပါတယ်လက်ရှိမှာအရေးပေါ်ကူညီတွေလှုပ်ပေးကြပေမဲ့လမ်းဖက်ခက်ခဲကြောင့်မသွားနိုင်တဲ့နေရာအများကြီးကျန်းနေသေးတယ်လို့လည်းကူညီသူတွေကပြောပါတယ်ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
ဟုတ်ကဲ့လက်ရှိရေဘေးပြင်းထန်ခဲ့တဲ့ရမဲသိန်းဘက်မှာဆယ်ရက်နေပါသွားကူညီပေးခဲ့တဲ့အမိမဖော်လို့သူက
ကျွန်တော်တို့ဒီရမဲသိန်းဘက်အဲ့ဘက်မှာကျွန်တော်တို့တကယ်တောင်းပြိုးကြပြီးတော့ရေစီးနဲ့ပါသွားတယ်ကြီးဝါတွေရှိရတောင်းမွားနေပြီးတော့ အဲ့မှာတချို့ကြတော့ရွာလုံးကျွဲ့အိမ်ရှိကြတယ်တချို့ကြတော့လည်းရွာတဝက်ကပြတ်သွားတယ်တရွာတရွာကိုအိမ်ကြီးတရာကျော်လောက်တော့ရှိတယ်ခင်ဗျာရွာကြီးအများကြီးပဲခုနှစ်ရာရှိရွာလောက်ရှိတယ်ဒါအခုလက်ရှိအလူရှင်တွေရောက်နေတဲ့ရွာတွေပြောတာအလူရှင်တွေမရောက်တဲ့ရွာတွေလည်းအများကြီးကျန်နေကြတယ်ဒီဆုံးကတော့ခမန်းကြီးဟိုနေရာကျော်လောက်ကတော့ရှိတယ်ခင်ဗျာအဲ့ဒါရမဲတင်းဟိုရွာတွေအကုန်လုံးပေါင်း တလေးဆန်နေပြည်တယ်ဆိုတာစိုက်ကျူးကြီးတွေလုတ်တဲ့နေရာသူတို့ကကြတော့လေတောင်ချင်ရွာတွေဖြစ်တော့ရွာလုံးကျွတ်တွေအင်ခေါမိုးတွေထိပါရွာလုံးကျွတ်မြုပ်ကုန်တာမြုပ်တော့တလေးဆန်နေရာပြီးလို့မရဘူးပေးကုန်ကြတယ်ရွှေတိုးတာကတက်တက်တနေရာဒါရမဲတင်းမြုပ်နယ်မှာပဲရှိတယ
်ကြာပြင်းနေပြီးတော့တက်ကုန်းဖက်နယ်နောက်တောင်ငူကနေစစ်တောင်းမြစ်တစ်လျှောက်ရေပေးသင့်တဲ့နေရာတွေကိုအစားအစာအဝတ်နဲ့စောင့်တွေသွားပို့ပေးခဲ့တဲ့ဒေါက်တာဇော်လင်းကလည်းဒီတစ်ခေါက်ရေပေးကြီးမားလွန်းတာကို
ဒီတစ်ခေါက်အကြတော့အရင်နှစ်တင်နဲ့ပါကွာလဲဆိုလို့ရအရင်တော့ဥပမာဆိုကြတော့ကျွန်တော်ဟင်းသတ္တရေပေးကျွန်တော်သွားဘူးရတို့ဘဘိုးဆိုလည်းနှစ်ခေါက်တော့ကျွန်တော်သွားဘူးရတော့ပေါင်မာမြေပြူလာတို့အဲ့ကြိုင်မရောမှာယူပြီးတော့ကျွန်တော်သွားဘူးရအဲ့တော့ကတော့ဟိုကတော့ specific region ပေါ့နော်အဲ့နေရာမှာဖြစ်တယ်အခုကျနေမြေကအရင်များသွားတာပေါ့ဥမာကလောမှာဖြစ်တဲ့အင်းလေးမှာဖြစ်တဲ့ဒွိုင်ကောတော့တာချီလေးအဲဒီနေပြီးရောတခွိုက်ပေါ့နော်တကုံးအီလာဘက်အနောက်တစ်ခါကျူတောင်းဘူးပေါ့နော်ဆိုတော့အဲ့လိုမျိုးတခြားနေရာတွေလည်းရှိသေးတယ်အဲ့တော့မုံတိုင်းအချိန်နဲ့ရေကြီးရကြတော့အေရီယာနဲ့ကျယ်ပြီးကြီးတယ်ပေါ့ပျက်စီးမှုကဒါအရင်နှစ်တော့ဆိုတော့ပကူဆိုရင်လည်းပကူဒီနေရာဒီကတခွိုက်လောက်ပဲပေါ့နော်ဒီနေ့ကျတော့ဖြစ်တဲ့အေရီယာတော့ဟိုအပြန့်လာကြီးဖြစ်နေတဲ့ခါကျတော့ကျွန်တော်တို့အကူညီရတဲ့သူတွေလှူတဲ့သူတွေမှလည်းပို့ပြီးတော့အပြာများတဲ့သဘောလေးတော့ရှိရပါတယ
်ဒီကြီးမားတဲ့ပျက်စီးမှုတွေကြောင့်အကူအညီပေးရေးစိန်ခေါ်မှုတွေကိုလည်းရမဲသိမ့်ဖက်သွားကူခဲ့သူက
အခုလောကျယ်ကျွန်တော်တို့အကူအညီမဲ့သူတို့နေရာကိုကိုယ်တိုင်ကိုကြအလူရှင်နဲ့အလူခံမဲ့လူနဲ့ဒါရိုက်တွေ့ဖို့အတွက်ကလမ်းနေရာတချို့တဝက်ကပေါက်တယ်တချို့တော့တိတ်ဝါလေးကြောက်မပေါက်သေးအခုလည်းဒီဖောက်နေရာတော့ဗျအဲ့လိုမျိုးမိုးလေဝတ်တော့လည်းကြည့်ပြီးလုံနေရတာမို့လို့အဓိကစားတောက်ကုန်နဲ့အဝက်ထည်ဒီဟာကိုပဲအဓိကပို့ပြပါတယ်ခင်ဗျာဟိုအဝတ်တက်ကူတကူတချို့ဆိုလို့ရှိရင်အိမ်လိုက်လုံးလိုက်ပါသွားတာဆိုတော့အဲဘာဆိုဘာမှမရှိသေးဘူးအဲ့လိုမျိုးတွေဖြစ်ကုန်တာတခါမှအရင်လိုမဖြစ်ဘူးတဲ့ဒီတောင်ပေါ်ဒေသတော်မှာရေကြီးရဆိုတော့အချိန်များတော့ဆိုးရယ
်အခုလိုအရင်ရေပေးတွေထက်အများကြီးဆိုးတဲ့အချိန်တွေမှာစစ်ကောင်စီအနေနဲ့လှုပ်ဆောင်ပေးနေတာကတော့အများကြီးအားနဲ့နေသေးတယ်လို့ CDM ဘုံမှုနောင်ရွက်ကထောက်ပြပါတယ
်လက်ရှိအချိန်ထိကတော့ရေပေးစီမံမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့လှုပ်ဆောင်မှုတွေကတော့ထိထိကျကျလုံနိုင်တာမတွေ့ရဘူးဖြစ်နေတယ်ပြီးခဲ့တဲ့ပကပဲစစ်ကောင်းဆောင်ကပြောတဲ့ပေါ့နော်ရေပေးအလူငွေဘီလီယံ30ဆိုတာလည်းတကယ်တကယ်တော့ဘာမှလောက်လာပမာဏမဟုတ်ဘူးလို့ကျွန်တော်တို့အတိုင်းပြည်ပြန်ကြည့်ရင်တော့ဆရာနာတိမ်မှုပြီးကြရာအတိုင်းပြည်ဟာစီးပွားရေးဆိုးရုံထိခိုက်မှုကိုရည်ဆိုင်နေရတယ်ဒီလိုအခြေအနေမှာပဲဒီအခုတနိုင်ငံလုံးရေပေးဖြစ်ရကလူထုအပေါ်ပို့ပြီးတော့ဆုံးချုံရမှုတွေကြီးကြီးမားမားကျူလွရတဲ့အဖြစ်ရလို့ပြောရမှာပေါ့နော်အဲ့တော့ပြည်သူလူထုကတော့ဘူးကြီးရဖျုံဆင်းရတဲ့အဖြစ်နဲ့တမိုင်းတစ်ချောင်းမှာအကြီးမားဆုံးဘေးဒုက္ခကြုံနေရတဲ့အဖြစ်လို့ပြောလို့ရနိုင်ပါတယ်အကြတော့ဒီစစ်ကောင်စီအနေနဲ့ဒီစီရေးအသုံးစီတီပဲအဓိကတုံးမြင့်တုံးဆွဲနေတဲ့နိုင်ငံဘန်နာတွေကိုလူထုအတွက်ပြန်ကြည့်ဖို့ပြန်တုံးဆွဲဖို့လိုတယ်ဒါအပြင်ပြည်တွင်းပြည်ပကအကူအညီပေးမှုတွေကိုလည်းလွတ်လပ်စွာလှုပ်ဆောင်ခွင့်ပြုဖို့လိုအပ်တယ
်ဒါအပြင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဘေးရန်တွေဆိုင်ရာကျွမ်းကျင်သူလက်ရှိဝါရှင်တန်မြို့တော်ရှိဂျော့ချ်ဝါရှင်တန်တက္ကသိုလ်ကဧည့်ပညာရှင်ဦးဝင်းမျိုးသူကလည်း
အဓိကတော့ပျက်စီးဆုံးရှုံးမှုကတော့များမယ်အဲ့အတွက်ကိုပြန်လဲထူထောင်ရေးအတွက်ကိုရရှိနိုင်တဲ့ဘတ်ဂျက်ကတော့နည်းတာပေါ့နော်အဲ့တော့လက်ရှိအခြေအနေမှာက damage assessment ကိုတေချာလုပ်ဖို့လိုတာပေါ့နော်ဘယ်ဒီသားတွေမှာဘလောက်ပြက်လဲပေါ့နော်အဲ့လိုလုပ်မယ်ဆိုရင်တော့မှနေမီမငြိမ်းချမ်းမှုနဲ့တေချာလုပ်ဖို့ကခက်နေတယ်တော် underestimate ပေါ့တကယ်ဖြစ်ပြက်သွားတာတဲ့နေပြီးခံမှန်းတာဖြစ်နိုင်တယ်အဲ့နေပြီးခံမှန်းတာတော့မှပြန်လဲပြီးတော့ထူထောင်နိုင်ဖို့ဝေကြီးလိုအပ်ချက်ကတန်တရားရှိစရာမလိုဘူးလုံလောက်မှာမဟုတ်ဘူးပေါ့နော်မြန်မာပြည်ရဲ့အစဉ်ဆက်မှာဒီလိုပြန်လဲထူထောင်ရေးတွေရတဲ့ဘတ်ဂျက်ကကျိုးပြီးတော့ပြင်ဆင်ထားမှသာလေပေးနိုင်မှာပေါ့အခုမှသဘောကဘေးဖြစ်တော့မှကောက်ကငင်ငါနဲ့ဖုတ်ဖို့မိတိုင်းအလူတွေထဲကြပါအောင်ပြုပါအောင်ဆိုတော့တော့ simple စင်နှမ်းပက်ပဲဟိုပျက်စီးသွားတဲ့လေယာဉ်မြေအီကအနည်းဆုံးတင်းချည်ရဲ့ဆိုတော့ဒီလေယာဉ်မြေကိုပြန်ပြီးတော့ပြုပြင်မယ်ပေါ့ဒါအနည်းဆုံးကအောက်ထက်ကဒေါ်လာ100နဲ့ပဲတွက်ကြည့်အောင်လေ တရားကိုစောင့်တသိန်းနဲ့မြောင်းကိုဒေါ်လာ10,000မကအကုန်နေပြီလေအဲ့တော့ရှိတဲ့3,000ဆိုတော့ဒီလေယာဉ်ကြီးဒီကိုပြုပြင်ဖို့ဆိုတော့အဝေးကြီးဒီပဲနေမှာပေါ့နော်။နောက်ဒီအပြင်ကိုကျောင်းနေဈေးုံနေဈေးကန်းနေလမ်းနေပြတ်တဲ့နေရာတွေလည်းပြန်ပြင်ဖို့ရှိအောင်မှာပေါ့နော်။လူတွေကိုနေရာချထားရေးအတွက်ဒီကာလာထဲမှာသူတို့ရဲ့တမွေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးသွားတာတွေရှိတာပဲ။အဲ့ဒီတော့ဒီမှာထောက်ခံပေးဖို့ရှိရတယ်။
တကယ်တော့ဘ ෝජ ုမှုကြီးမဲအောင်လိုက်ကိုတိုင်းပြီးခဲ့တဲ့စနေကနေပြည်တော်မှာလုပ်တဲ့ရေပေးအလှူငွေပွဲမှာဒီရေပေးကလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းအဆိုးအဝါဆုံးဖြစ်ပြီးထိခိုက်မှုအလွန်များပြားတယ်လို့ပြောခဲ့ပါသေးတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ไลโทมีเตอร์เนี่ยพั้นอยู่หน้าสินจริงๆเลยส่วนเนาะ VOA Radio ญาวายซีซั่นကို Radio เนี่ยพั้นอยู่หน้าสินနိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio ซีซั่นကို9:00ကနေ10:00အထိไลโทมีเตอร์32 kHz 9303ညာနဲ့9383ညာไลโทมีเตอร์51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးไลน์မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ရှင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုတော့ပုံမှန်တင်ဆက်နေကြပတ်စံကဏ္ဍတွေအလှည့်ကြပါပြီလူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာအက်ဒီတာနဲ့ဆွေးနွေးခန်းနဲ့ပြန်လည်ဆက်တင်ပါမယ်အစ္စရေးတပ်တွေကဟစ်ပိုလာကိုအရှိန်မြင့်တိုက်ခိုက်လာတာနဲ့မျှဒေသတွင်းစစ်ပွဲကြီးတစ်ခုဖြစ်ကျယ်ပြန့်လာမလားဆိုတာစိုးရိမ်ပွဲဖြစ်နေပါတယ်ဒါကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကာကွယ်တားဆီးနိုင်မဲ့အခြေအနေရှိပါသလားဂုဒ်ဘတ်အက်ဒီတာနဲ့ဆွေးနွေးခန်းမှာဦးကျော်စံသားကိုမမျှသဆိုင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
စင်မာပါဦးကျော်ဆန္ဒရှင
်စင်မာပါမြန်ရှင
်အခုဒီဟိုအစ္စရေးပဋိပက္ခပေါ့နော်ဂါဇာဘက်ကနေပြီးတော့ဟိုဟက်စ်ဘိုလာတွေအခြေစိုက်တဲ့လက်ဘနွန်ဘက်ကိုတဖြည်းဖြည်းနဲ့အဲ့ဒီပြဿနာအဲ့ဘက်ကိုရောက်လာတယ်အဲ့တော့ဒေတာရင်းမှာစစ်ပွဲကြီးတစ်ခုဖြစ်လာမှာကိုလည်းစိုးရိမ်နေကြတယ်အဲ့တော့ဒီအခြေအနေတွေကဘယ်လောက်ထိဆိုးပါလဲ
အများကြီးဆိုးပါတယ်ဆိုရနေမှာတနည်းတခြားတနည်းတခြားပို့ပို့ဆိုလာတယ်ပလဆိုင်ဟာမတ်စ်တွေကအောက်တိုဘာ9ရက်နေ့မှာအစ္စရေးကိုဝင်တိုက်ပြီးပဋိပက္ခဖြစ်လာခဲ့တဲ့ကအခုချိန်မှာအဆိုးဆုံးအခြေအနေကိုရောက်လာပြီလို့ပြောပါတယ်ဒါအပြင်ထိခိုက်ဒဏ်ရာရသေဆုံးမှုစီးရင်တွေဟာ1948စစ်ပွဲကတည်းကတွေ့မှာဆိုရင်အပြင်းထန်ဆုံးထိခိုက်သေဆုံးမှုအရေအတွက်အများဆုံး4000 5000လောက်ဖြစ်လာပြီဆိုတော့ထိခိုက်သေဆုံးမှုလည်းအများဆုံးဖြစ်ပါတယ်အခုထိအစ္စရေးကတော့သူရဲ့နိုင်ငံမြောက်ပိုင်းလက်ဘနန်ဘက်မှာအခြေစိုက်တဲ့ Hezbollah တွေကိုအခုတော့တိုက်နေတာပေါ့လေဆိုလောလောဆယ်မှာကတော့ဒါ rocket တွေနဲ့အပြန်အလှန်ပစ်ခတ်တဲ့ပထမတစ်လုံးနောက်တစ်စီမှာလုံး30ကျော်ဖြစ်လာတယ်နောက်ရာကျော်စသဖြင့်ဒီလိုက်ကိုသတင်းကိုဖလှယ် update တက်လာသေးတယ်လူတွေကပူများလာတယ်တိုက်ခိုက်မှုပူများလာတယ်ဆိုတာဖြစ်ပါတယ်ဆိုတော့ဒီတိုက်ပွဲဟာတစ်ထောင်နဲ့နေပြီးမှမဟုတ်ဘူးအခုကတော့လေကြောင်းတိုက်တာပေါ့လေနောက်ပြီးတော့ပေဂျာတွေကိုအစ္စရေးကခလုတ်နေပြီးတော့တိုက်တယ်လို့ပြောကြတယ်အစ္စရေးကဝန်မခံပေမဲ့လည်းပေါ့လေဆိုတော့ဒီလောက်နဲ့ပြီးမှမဟုတ်ဘူးအစ္စရေးသူလိုချင်တဲ့မြန်မာချက်ကိုပေါက်မြောက်ဖို့အတွက်တိုက်မယ်ဆိုရင်တော့ဒီ ground operation မြေပြင်စစ်ဆင်ရေးကလုပ်ပြီးဝင်တိုက်လာနိုင်မယ်လို့တွေ့ကြပါတယ်ဆိုတော့ဒါတော်တော်နဲ့ပြီးမဲ့ကိစ္စတော့မဟုတ်ဘူးလို့ဆိုရမှာပါအ
ဲဒီလိုဖြစ်လာရင်လက်ဘနွန်ကရောငြိမ်ခံနေပါမလားဘလို့တုံ့ပြန်လာပ
ါအဓိကကတော့လက်ဘနွန်ဆိုတာလည်းအဲ Hezbollah ပေါ့လေလက်ဘနွန်မှာဘာသာရေးအဖြစ်အီရန်နဲ့အနွယ်တူတဲ့ line တူတဲ့ရှီယာက37ရာခိုင်နှုန်းလောက်ရှိပါတယ်။ So through ကိုအခြေခံထားပြီးတော့အီရန်က Hezbollah တွေကိုဖွဲ့စည်းပေးထားတယ်ပေါ့လေအဓိကအဖြစ်တော့အီရန်ကဘယ်လောက်တောင်ထောက်ပံ့ပေးထားလဲဆိုလို့ရှိရင်တစ်နှစ်ကိုဒေါ်လာ100 Hezbollah ကိုအီရန်ထောက်ပံ့တယ်ဆိုရင်ထောက်ထားတယ်တွေ့ရပါတယ်ဆိုတော့ဒါတစ်ပိုင်းအစ္စရေးကလည်းပဲ Christian Lebanese Christian this year Manuel a through level Israel pampo bi lo shut thai so Lebanon kisa a thait bi lo shut thwe ba de so di kisa ga raw ai pyatan de po mo ji thwa la raw ai လက်ဘနန်ဘက်ကတော့ဒီဟက်စ်ဘူလာရဲ့တိုက်ပွဲကတော့ပိုပြီးပြင်းထန်လာမယ်အဲ့တော့တိုင်းပြည်တွင်းမှာလည်းပဲဟိုကပြည်ရင်းစစ်ဖြစ်ခဲ့ဖူးတဲ့လက်ဘနန်မှာဆိုတော့ဒီလိုပုံစံမျိုးဖြစ်လာနိုင်တဲ့အခြေအနေရှိရောက်နိုင်တယ်လို့ဆိုပါတယ်ဆိုတော့အစ္စရေးကိုတိုက်တဲ့တိုက်ပွဲကတော့လက်ဘနန်ဘက်ကတော့ဒီဟက်စ်ဘူလာကတော့ဆက်လက်ပြီးတိုက်နေရောက်မှာဖြစ်ပါတယ
်အဲ့အီရန်နဲ့ရောထိတိုက်တွေ့လာနိုင်လား
Iran ya bolsiya Iran ha Israel state to state nanga jin thai dai jin sai bo yan si ya mdu bo le tadin ya phin patrimony ne tha phin le ba Iran ha Israel ya nanmai jin thit sam ne Israel myaw pai ma Lebanon si me si myaw pai ma so lo shin Syria si me now Iraq si me taung pai ma so lo shin Egypt si me sai nan da kan ya sa si phin ai pai maဆိုတော့နေဇာရှင်ထိတွေ့မနေတဲ့အတွက်လည်းပဲသူတို့ကြမှာတော့အဲ့လောက်ထိနေဇာရှင်ထိတဲ့မတွေ့နိုင်ဘူးသို့တော့အီရန်ဟာ non state actor ဆိုဖန်တီးထားတာပေါ့ဆိုတော့ပြောခဲ့တဲ့ Hezbollah လို့ Hamas လို့ဒီလိုလိုအဲ့ဒီဘက်ကိုဖန်တီးထားပြီးတော့သူတို့နဲ့တဆင်တိုက်နေတာဖြစ်ပါတယ်ဆိုတော့နိုင်ငံချင်းထိတိုက်တွေ့စီဟာ Israel Iran wars ပြီးတော့ဖြစ်လာနိုင်မဲ့အစင်းချတော့မရောက်နိုင်ဘူးလို့တွေ့ကြပါတယ်ဆိုတော့အီရန်ကဒီပုံစံနဲ့ပဲဆက်တိုက်နေမယ်ဆိုတော့သူတို့ကလည်းစုပေးမှာမဟုတ်ဘူးဆိုတော့ပฏิပခါကတော့ဒီလိုပဲဆက်သွင်းနေမဲ့သဘောရှိပါတယ်အဲ
့ဒီနေသားတွေကိုတုံးတက်မယ်ဆိုရင်ဒီအစ္စရေးရောနိုင်နိုင်ကြီးရှိလို့ပါလားနောက်ဒီအာရပ်နိုင်ငံတွေကရောဘယ်လိုတုံ့ပြန်ပါလဲ
အစ္စရေးနိုင်ငံကြီးကတော့တကယ်တော့စကြရတိုက်လာကြတာဟိုအစ္စရေးနိုင်ငံထူထောင်တဲ့အချိန်48ကတည်းကအာရပ်နိုင်ငံတွေကအဲ့ဒါကိုလက်မခံချင်လို့ပါလက်စတိုင်းတွေပြထားတဲ့ချမ်းစီတဲ့အစ္စရေးတွေပြထားတဲ့ချမ်းစီတဲ့ကုလသမဂ္ဂခွဲပြီးပြတာအဲ့ဒါကိုအာရပ်နိုင်ငံတွေအလုံးကလက်မခံဘူးအစ္စရေးကိုပြတာမကျေနပ်ဘူးဆိုတော့ဝင်တိုက်ကြတာအဲ့ဒီကစာရှုံတယ်စာရှုံတော့အစ္စရေးကပါလက်စတိုင်းတွေသမတ်ပြထားတဲ့နည်းမျိုးတွေပါသူတို့ထပ်သိမ်းတယ်အဲ့လိုနဲ့တဖြည်းဖြည်းစီကတိုးလာပြီးတော့ပါလက်စတိုင်းတွေနေရာဆိုချင်းချင်းလေးပဲကြံပါတော့တယ်ဆိုအဲ့လိုဖြစ်ဖြစ်နေရဆိုတော့Israel has seen nine lads when the through through long journey through you are so through 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 ဒီလိုပဲဆက်လက်ပြီးတော့ဖြစ်နေမှာပဲအချိန်ပြင်းလာမယ်အချိန်နဲ့ကြောင်းကြောင်းရောတာရှိမယ်ဒါမှမဟုတ်ဆက်ပြီးတော့ပြိပခါဖြစ်နေမှာပါအောင်နိုင်အောင်ပွဲရနိုင်ရောက်တဲ့အချိန်တော့မရှိဘူးလို့တွေ့ကြပါတယ
်ဒါပေမဲ့အချိန်နေရခုနလိုမျိုးပြိပခါတွေကပို့ပို့ပြီးတော့အချိန်ပြင်းလာတယ်ပို့ပို့ပြီးတော့ဒေတာရင်းတိုက်ပွဲတွေကပို့ပို့များလာတယ်အဲ့တော့ဒီနိုင်ငံတကာအတိုင်းဝိုင်းကရောဂျာဝင်စီဆက်ပေးနိုင်တဲ့အခြေအနေပါလား
နိုင်ငံတကာကတော့အမျိုးမျိုးပြောနေတာပဲသွားသွားပြောခဲ့တဲ့အထက်မှာအရဘ်ဘောကိုအရင်ပြောမယ်ပေါ့လေအရဘ်ကဘာကိုပြောမယ်ဆိုရင်အရဘ်နိုင်ငံတွေကမညှို့ညွတ်ဘူးအရဘ်နိုင်ငံကအချင်းချင်းကသူတို့ကဒီစွန်ဒီဖြစ်လာတယ်ဘာကြောင့်လဲဆိုတော့ဒီပါလက်စတိုင်းကိစ္စအတွက်အစ္စရေးကငါတို့စကြရတိုက်ခိုက်ရတယ်အဲ့ဒီကငါတို့ကတခါမှလည်းမနိုင်ဘူးဆိုတော့ဒီပါလက်စတိုင်းလူစုအတွက်ငါတို့ဟာငါတို့နိုင်ငံရဲ့သူတို့ national interest နိုင်ငံရဲ့အများကြီးကိုယ်ညာကိုအဲ့ interest ကိုစရေမခံနိုင်ဘူးဆိုပြီးတော့သူတို့ကအစ္စရေးနဲ့စစ်ဆေးခဲ့ရတဲ့ဟာလည်းရှိတယ်။ဥပမာအဖြစ်အီဂျစ်ဆိုလို့ရှိရင်လည်းပဲအစ္စရေးနဲ့ပထမဆုံးညီညာရေးစစ်ဆေးခဲ့တဲ့လက်ခံခဲ့တဲ့ဂျော်ဒန်ဆိုလက်ခံတဲ့သူတို့နဲ့နိုင်ငံဘာရောက်အဲ့လိုလက်ခံရလဲအရပ်ဖြစ်တဲ့နိုင်ငံဆိုတော့သူတို့နိုင်ငံအကျိုးစီးပွားပဲသူတို့ကနေချင်းဆက်နေတယ်တိုက်ပွဲဖြစ်ရင်ပါလက်စတိုင်းဒုက္ခသည်ဟာသူတို့နိုင်ငံတွေကိုဝင်လာမှာပဲဒုက္ခသည်ဘောပါလက်စတိုင်းတွေပေါ့လေဆိုတော့ကဲပါလက်စတိုင်းလက်နက်ကင်တွေကပါအခုဝင်လာမှာအရင်ကလည်းဝင်ခဲ့ဖူးလို့ပြဿနာအများကြီးဖြစ်ခဲ့ဘူးလေဆိုတော့ဒီကိစ္စကိုသူတွေ့တယ်သူတို့အကျိုးစီးပွားပိုရေးကြီးဆိုပြီးတော့အစ္စရေးနဲ့သင်းမြအောင်လုပ်လိုက်တယ်ဆိုတော့အခုဒီပွဲမှာလည်းပဲပြိပခပြေလောင်ဆိုအဲ့ဒီနိုင်ငံကအဓိကစစ်ဆက်ဥဆောင်ပြီးတော့စစ်ဆက်ပြင်းနေပေါ့လေဆိုတော့အာရပ်နိုင်ငံတွေရဲ့သဘောပေါ့လေကျွန်တော်နိုင်ငံတွေကတော့ပါလက်စတိုင်းကိစ္စကိုနည်းနည်းထည့်ပြီးတင်းတဲ့နိုင်ငံရှိတယ်ကိုအကျိုးစီးပွားတဲ့အလျှော့ပေးပြီးတော့စီးပွားအစ္စရေးနဲ့ဆက်ဆံတဲ့နိုင်ငံရှိတဲ့အမျိုးမျိုးပါပဲနိုင်ငံတကာဆိုတော့နိုင်ငံတကာကတော့ဒီစစ်ကိုနှစ်ဖက်လုံးနောက်ဆုတ်ကြပါဆိုပြီးပြောနေကြတာပဲကုလသမဂ္ဂအတွင်းမှုကဆိုလို့ရှိရင် catastrophe ဒါကဘီကြီးဆိုက်တော့မယ်ဆိုက်နေပြီပေါ့လေအဲ့ဒါခင်ဗျားတို့ရကြနှစ်ဖက်လုံးကိုဆိုပြီးတော့ပြောတယ်ကဘာမှာနိုင်အဖြစ်မျိုးဆုံးတန်တမန်ကြီးပေါ့လေဒါမှဘလူးဝမ်းနမ်းလမ်းခဏဘူးအစ္စရေးကတော့မရဘူးငါတို့ဆက်တိုက်မယ်ဆိုတော့ပြည်အများတန်းပြောတယ်ငါတို့ရီမန်ရဲ့ပေါင်းမြောင်းလုပ်မယ်ဆိုဂရုမစိုက်ဘူးတကယ်နိုင်ငံတွေအတော်များအလုံးကလူလိုပဲနှစ်ဖက်တိခံကြပါထိနေနေလောက်ကြပါပြောတယ်ဘယ်သူမှနားမထောင်ဘူးဆိုတော့တစ်ချိန်တည်းမှာလည်းပဲအမေရိကန်အရေးကြီးတဲ့နိုင်ငံတစ်ခု မေကန်အစ္စရေးကိုဂျက်ပါလို့ပြောတယ်အပြေးခရစစ်ဖို့စစ်ဆက်တယ်ဒါပေမဲ့အစ္စရေးကိုလည်းနဲ့ထောက်ပံ့တယ်အဲ့ဒါကိုလည်းတချို့ကဝေဖန်ကြတယ်ဝေဖန်တယ်ဆိုရင်မဲ့อิสราเอลနိုင်ငံကိုလုံးဝချေမှုန်းပြီးတော့ဖယ်ရှားပလိုက်ခြင်းနဲ့အင်အားစုတွေကလည်းရှိနေခိုးဆိုတော့อิสราเอลဆက်လက်ယက်တည်နိုင်ဖို့အတွက်ကတော့လက်နက်နဲ့ကြက်ကံပေးဖို့လိုတယ်ဆိုတော့အမှန်ပဲအမေရိကန်ဘက်ကတော့အဲ့ဒါနဲ့ justify လုပ်တယ်ဟာဒီနိုင်ငံကိုလုံးဝချေမှုန်းပလိုက်လို့တော့ဘယ်ဖြစ်မလဲသူတို့ကအကာကိုပေးရမှာပြီဆိုပြီးတော့ထားတယ်ဆိုတော့နိုင်ငံတကာကလည်းပဲပြက်ပြက်သားသားလုံနိုင်တဲ့အနေအထားမှာမရှိဘူးလို့ပြောမှာပဲအမေရိကန်နိုင်ငံဆောင်တဲ့နိုင်ငံတွေကတော့ဟန်တာရဲစစ်စားပြဖို့အတက်နေဆုံးကြိုးစားရပဲရှိရဲအမေရိကန်အစိုးရဆက်ဆက်ဟာဒီလိုပဲကြိုးစားခဲ့တာကြီးပါပဲတချို့ဂျော်ဒန်တို့နဲ့အီဂျစ်တို့နဲ့အောင်မြင်ခဲ့တဲ့လူတွေဟာဂျင်းဂျန်ရေးစုတွေတောင်ပါတွေရခဲ့ကြတယ်ဒါပေမဲ့တစ်ဖက်ကလက်ခံတဲ့လူတွေကအဆက်ခံသွားတယ်လို့ကြံပြီးတော့ဆိုတော့တိတ်တော့မလွယ်လာဘူးထင်ပါတယ်နိုင်ငံကဝင်းဆွတ
်ဟုတ်ပါတယ်အဲ့တော့ဒီအရှိလေပိုင်းပြဿနာလာမယ့်နိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှာလည်းဟိုအရေးကြီးတဲ့ကိစ္စတစ်ခုအနေနဲ့ဖြစ်လာမယ်လို့ထင်ပါတယ်အဲ့တော့ဒီရွေးကောက်ပွဲအလွန်ဘလို့အပြောင်းလဲတွေရှိလာနိုင်မ
လဲဟိုဒီမှာကောင်းတဲ့ကိစ္စပဲအဲ့ရွေးကောက်ပွဲမှာလည်းအဲ့ရွေးကောက်ပွဲအမေရိကန်ရွေးကောက်ပွဲမှာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဒီကိစ္စဟာအဓိက issue တစ်ခုပေါ့လေဒီဟာကိုလည်းမေးကြတယ်ဖြေကြတယ်ဆိုတော့ဒီခုသွားစရာပထမဆုံးပြောချင်တာကတော့အဲ့ဒါသတင်းဌာနကလည်းမသိဘူးအာယူကရိန်းသမ္မတကိုဇလင်စကီကိုအင်တာဗျူးမှာမေးတယ်မေးတဲ့မှာထပ်ပြောတယ်သမ္မတဟောင်းဒေါ်နယ်ထရမ်ပါသူရွေးကောက်ပွဲနိုင်လာရင်ဒီစစ်ပွဲကိုယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ချက်ချင်းရတော့လုံမယ်လို့ပြောတယ်ဘယ်လိုသဘောလဲဆိုတော့ပြောတယ်သူဘယ်လိုလုံမယ်တော့မသိဘူးလေဒါပေမဲ့ရွေးကောက်ပွဲမှာပြောတဲ့စကားဟာရွေးကောက်ပွဲအကျိုးပြောတဲ့စကားရွေးကောက်ပွဲအကျိုးပြောတဲ့စကားသာဖြစ်တယ်တဲ့ဒါ election promise ပဲတဲ့လက်တွေ့လို့ဘာယူဆနိုင်ဘူးလက်တွေ့မဟုတ်ဘူး it's reality ရဲ့ဆိုတော့အရှိလပိုင်းကိစ္စမှာဒီလိုပဲနှစ်ဖက်လုံးကပြောနေကြတယ်ဒါပေမဲ့ဘလောက် through ကတိသာဖြစ်တယ်နှုတ်ကတိသာဖြစ်တယ်ဘလောက်လက်တွေ့လုံနိုင်မှာလဲဆိုတာကသိအရေးကြီးတဲ့ကိစ္စပါဘယ်သူကဖြစ်ချင်းပြနိုင်မှာလဲဆိုတော့မူအားဖြင့်ကတော့ကမ္ဘာလက်ခံထားတဲ့ two states policy ပေါ့လေอิสราเอลလည်းပဲလုံခြုံတဲ့နိုင်ငံအကုန်လုံးကလက်ခံမဲ့အရပ်ကမ္ဘာကပါလက်စတိုင်းတွေလည်းပဲဖီဂျာနိုင်ငံတစ်ခုဖန်တီးပေးရမယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒီကြွေးကြော်သံတွေကပါလက်စတိုင်းကိုဖီဂျာနိုင်ငံတစ်ခုထူထောင်ပေးဖို့အတွက်ဒီပြုဆိုရအယူဆအစ္စရေးဘက်ကသိမင်းလိုက်ပြီးတော့ကြားတော့မကြားတော့ဖြစ်လာပါတယ်ဆိုတော့ဒေါ်နယ်ထရမ်ပ်သူသမ္မတဖြစ်တော့ကစစ်စစ်ရေးလုပ်ခဲ့တဲ့သူ plan ဘယ်လိုစီးပွားဖွံ့ဖြိုးဘယ်လိုဘယ်လိုဒေါ်လာဘီလီယံ90ရောပြည်မယ်မင်းတို့ဒေသဒီမှာ instant လုခွဲတယ်အဲ့ကိစ္စမှာလည်းနှစ်နိုင်ငံ two state ကိစ္စမပါဘဲနဲ့လုခွဲတာဆိုတချို့ကဒီလူကြီးကပါလက်စတိုင်းအရေးကိုစတေးပြီးတော့လုခွဲတာသာဖြစ်တယ်လို့ပြောကြတယ်ဆိုတော့အခုတက်လိုက်သူဘယ်လိုလုပ်မလဲမသိဘူးဟိုဘက်ကလည်းပဲကမလာဟဲရစ်ကလည်းပတ်ပန်တဂျိန်မာရုံကသူရဲ့မင်ဂေါ်မာလမ်ဒီပါတီကွန်ဗင်ရှင်မှာချင်တယ်အဲ့ two state ပေါ်စကိုထဲမပြောဘူးဒါပေမဲ့ debate မှာကြတော့သူ two state ကိုထဲပြောလာတွေ့တယ်သူဆိုတော့သူတို့လည်းပဲအဲ့လိုပဲပြောနေကြတာပဲအဓိကအဖြစ်ဒါ rhetoric တာဖြစ်တယ်တကယ်လက်တွေ့ policy ဘာပြီးဘာပါပြီးဘာပြီးဆိုတော့ဘယ်သူမှချမ်းပြထင်ချင်းမရှိပါဘူးဆိုတော့သိပြီးတော့မရေရာတဲ့အခြေအနေလို့ပြောမှာပါ
အဲ့တော့ဒီလိုအခြေအနေမှာပဲအရှိလေပိုင်းငင်းငင်းရေးရောရှိနိုင်မအောင်မလား
အဝေးကြီးပါအဝေးကြီးပါငင်းငင်းရေးဟာငင်းငင်းရေးစစ်မှန်တဲ့ငင်းငင်းရောဆိုတော့လူတွေပြည်သူတွေရင်းတဲ့နှလုံးထဲမှာကိုယ်နဲ့ကရန်ညိုးရန်မီတွေငင်းအေးသွားတဲ့အခါမှာတပံတကယ်စစ်မှန်တဲ့ငင်းချိုင်းဖြစ်မှာပါသူကရန်မီတောက်စီဟာအကြောင်းတရားအမျိုးမျိုးရှိနေတဲ့အတွက်ကြောင့်ဒီနည်းမဟုတ်ဒီနည်းတော့ဖြစ်နေရမှာပဲသို့တော်လည်းပဲအကုန်လုံးနားလည်မှုနဲ့ညှိပြီးလူတွေပြည်သူတွေရဲ့ဒုက္ခကိုငဲ့ညာသွားအဖြစ်ဒီစစ်မှန်ငလို့ထိန်းထားရအောင်ပါညာဆိုပြီးတော့လုံနိုင်တဲ့အဆင့်သာရှိပါမယ်အဲဒီကမှတစင်းတစင်းတက်သွားမှာဒူလောလောဆယ်တော့ဒါတော့အဲ့ဒီအချိန်တော့မရောက်နိုင်သေးဆိုတော့အများကြီးအလံဝေးသေးတယ်လို့ပြောမှာပါ
ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလို့ဆင်မျိုးရဲ့ပြည်သူ့ရှိပါတယ
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
ခုတော့လူငယ်အစီအစဉ်ဂျန်စီနဲ့ဆက်ပါမယ်ဗျာအမေရိကန်ပြည်ထောင်စုမှာလူငယ်ခေါင်းဆောင်ပြုထောင်မှုတနန်းတွေလို့အစီအစဉ်တွေကြောင့်စိန်ခေါ်မှုတွေကျော်လွှားနိုင်ခဲ့တယ်လို့ဒုက္ခသည်စခန်းကနေလာသူကင်းအမျိုးသမီးလေးတစ်ယောက်ကပြောပါတယ် Today's Leader ဆိုတဲ့အဖွဲ့ကိုတည်ထောင်ပြီးရက်ရွာအကျိုးပြုလုပ်ငန်းတွေလုပ်နေတဲ့ကင်းအမျိုးသမီးငယ်လေးကိုမက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ညာ
Hey Gen Z တို့တက်ချင်ရောက်ပြန်ပြီ Gen Z တွေဒီတစ်ပတ်တော့အမေရိကန်ကိုရွှေ့ပြောင်းအခြေချလာတဲ့ကင်းအမျိုးသမီးငယ်လေးရဲ့စူးစမ်းမှုနဲ့ရက်ရွာအကျိုးပြုလုပ်ငန်းတွေအကြောင်းပြောပြမယ်
My name is Khuge.
Chamaga Khuge ba. Lungae ne lumu pa win chin twa kunyi lou saung pe ni de tu ba. Tu tu ma ri ye ador tiao bo. Akhu chamaga license ya ayet lungae ne muin sewa ati pinya pe sa ya athu pyu ne maha pwe twa pinya tin yu ni ba de.
Thai ne ze dukkha diskhan ma ni ge rong a tu chang le na thang chi bao.
I spent the first 10 years of my life in Tamihi refugee camp.
ကျမဘဝရဲ့ပထမတက်တန်း10နှစ်ကထိုင်းနေဆက်ဒုက္ခသည်စခန်းထဲမှာပဲကုန်ဆုံးခဲ့ရတာပါအဲ့ဒီအကြောင်းကိုကျမကဗျာတပုတ်ရေးထားပါတယ်လှောင်အိမ်လိုထောင်ချောက်လိုခါးသီးမှုတွေနဲ့ပြည့်နေတဲ့နေရာအကြောင်းပေါ့ဒီကဗျာကကျမကြုံတွေ့ခဲ့ရတဲ့ဒုက္ခသည်စခန်းရဲ့အခြေအနေမှန်နေပါကျမအသက်10နှစ်မပြည့်ခင်တုန်းကတော့ငွေချင်းတွေနဲ့အတူအသီးနှံတွေရှာတယ်မြစ်ထဲမှာစော်ကစားတယ်အိမ်ဆောက်တန်းစောကြတယ်အဲ့ဒီတုန်းကဆိုရင်တငယ်ချင်းအုပ်စုတွေထဲမှာကျမကပုံမြင်ပြောပြတဲ့သူပေါ့ဒုက္ခသည်စခန်းမှာတော့ကကျမမှတ်မိနေတာကကျမအမရဲ့ကလေးကိုကုထိန်ပေးခဲ့ရတယ်မနှက်စောကြီးထပြီးတော့ရေထခတ်ခဲ့ရတာပေါ့စခန်းမှာကတော့ဆယ်တန်းထိပညာသင်လို့ရပါမယ်ကျမရဲ့စောင့်ရှောက်မှုကတော့အားနည်းပါတယ်ကြားခဲ့မှုတဲ့ဆေးရုံဆေးကန်းတွေနဲ့ပတ်သက်တဲ့ကြောက်စရာကောင်းတဲ့သတင်းတွေကြောင့်ကျမကတော့ဆေးရုံနဲ့ဝေးဝေးပဲနေခဲ့ပါတယ်နောက်ထပ်ကျမမှတ်မိနေတာတခုကကျမတူလေးမွေးတဲ့အချိန်ကိုပါကျမကအဲ့ဒီတုန်းကအသက်10နှစ်တောင်မှမပြည့်သေးဘူးလေကလေးတွေကိုမွေးကန်းထဲကိုပေးမဝင်တော့ကျမကဝါထရံကြားကနေကျမတူလေးမွေးတာကိုချောင်းကြည့်ခဲ့မှုပါတယ်အဲ့ဒီအချိန်ကတော့အမှတ်ရဆုံးအချိန်ပါပဲ
It still remains one of my greatest joy
ဒုက္ခသည်စခန်းကပညာရေးအခြေအနေကိုလည်းသူကပြပြထားတယ်
Education in the camp struggles.
စခန်းထဲကပညာရေးကတော့မညီမျှမှုတွေနဲ့ရုန်းကန်နေရတာပါပဲ။ဆရာတွေကအရန်စူးစားပေးကြပေမဲ့ကျောင်းသားနဲ့ဆရာအချို့ကမမျှလေတော့စာတင်ကြားမှုမှာအခက်အခဲဖြစ်ရပါတယ်။မှတ်မိနေတာတစ်ခုကတော့ကျောင်းကိုနှစ်တိုင်းလမ်းလျှောက်သွားရတာပါပဲ။ကျမအမေရိကကိုထွက်လာပြီး16နှစ်ကြာပြီလို့ကျမစခန်းကိုတစ်ခေါက်ပြန်သွားခွင့်ရတော့ငါဆိုရင်စခန်းထဲကပညာရေးကပိုလို့တော့မှစိုးလာပါသေးတယ်။တင်ကြားရေးပိုင်းနဲ့ပတ်သက်တဲ့စွမ်းရည်နဲ့အရင်းမြစ်တွေလည်းအတော့ကိုနည်းသွားပါတယ
်။ Situation has gotten worse because of the lack of capacity and resources.
ဒါဆိုရင်ရွေတွေကအမေရိကကိုရွှေ့ပြောင်းအခြေချလာခဲ့တဲ့သူ့အတွက်ဘလို့အခက်အခဲတွေကိုကြုံခဲ့ရလဲ။အဲ့ဒါတွေကိုတော့သူဘလို့ကြော်လာခဲ့လဲ
။ I arrived in the US at 10.
ဒုက္ခသည်စခန်းမှာဆယ်စုနှစ်တခုကြာနေခဲ့ရပြီးတဲ့နောက်မှာတော့ကျမအမေရိကကိုရွှေ့ပြောင်းအခြေချခွင့်ရခဲ့ပါတယ်။အဲ့ဒီမှာကျမအတွက်တော့ဘာသာစကားအသစ်တခုကိုသင်ယူဖို့ဆိုတာစိန်ခေါ်မှုဖြစ်ခဲ့ရပါတယ်။ဒါပေမဲ့အမေရိကကလူငယ်ခေါင်းဆောင်တွေပြိုးထောင်ပေးတဲ့သင်တန်းတွေ program တွေကြောင့်ကျမအဲ့ဒီစိန်ခေါ်မှုကိုကြော်လွှားနိုင်ခဲ့ပါတယ်။အဲ့ဒီတင်တန်းကအတွေ့အကြုံတွေကပဲကျမရဲ့လူမှုဝန်ကျင်ပြည်တွင်းပြည်ပမှာရှိတဲ့ကရင်လူငယ်တွေကိုပံ့ပိုးကူညီမှုတွေလှူဆောင်နိုင်မှုအတွက်အထောက်ပံ့တွေရခဲ့ပါတယ်။ကျမရဲ့ဒုက္ခတွေဘဝအတွေ့အကြုံတွေကပဲကျမရဲ့အမေရိကပညာရေးကိုပုံဖော်ထုစစ်ခဲ့တယ်လို့ပြောရပါမယ်။အဲ့ဒီကနေပေးတဲ့ခွန်အားတွေကြောင့်ပဲကျမ Today's Leader ဆိုတဲ့လူငယ်တွေကိုခွန်အားပေးတဲ့အစီအစဉ်ကိုဥဆောင်တည်ထောင်နိုင်ခဲ့ပါတယ
်။ This inspired me to create Today's Leaders.
Today's leader ဆိုတဲ့အဖွဲ့လေးကိုတည်ထောင်မှုအတွက်သူဘလို့ခွန်အားတွေရခဲ့တာလေ
My motivation comes from personal
ကျမဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကပဲကျမကိုအခုလိုရက်ရွာအကျိုးပြုလူငယ်အစီအစဉ်တွေကိုတည်ထောင်နိုင်တဲ့အထိစွမ်းအားထက်သန်မှုတွေကိုဖြစ်စေခဲ့တာပါဒါတွေကပဲကျမကိုကရင်လူငယ်တွေအတွက်ဘဝကိုရင်းနှီးမြှုပ်နှံမှုနဲ့အပြုသဘောဆောင်တဲ့ပြောင်းလဲမှုတွေဖြစ်လာစေတဲ့စိတ်အားထက်သန်မှုတွေဖြစ်စေခဲ့တာပ
ါ In Kenya youth and foster positive change
အဲ့ဒီဖွဲ့ကရဲရွာအခြေပြုဘလို့အကျိုးပြုလုပ်ငန်းတွေကိုလှူဆောင်နေရလဲ
I lead and participate in initiatives focused on youth
ကျမတည်ထောင်ထားတဲ့ Today's Leader အစီအစဉ်ကလူငယ်တွေရဲ့ခေါင်းဆောင်နိုင်မှုနဲ့ယဉ်ကျေးမှုဖလှယ်ရေးချိတ်ဆက်လှူဆောင်မှုတွေနဲ့သက်ဆိုင်တဲ့အစီအစဉ်တွေကိုလုပ်ပါတယ်ထိုင်းမြန်မာနယ်စပ်နဲ့မင်းနီဆိုတာဘက်ကလူငယ်တွေကြားမှာခေါင်းဆောင်မှုတင်နန်းတွေဆိုရှယ်မီဒီယာနဲ့ဆိုင်တဲ့စီရင်လှူဆောင်မှုတင်နန်းတွေပေးပါတယ်ကရင်လူငယ်တွေအသိပညာမြင့်တင်ရေးနဲ့တရားမျှတမှုကိုဦးတည်တဲ့အတိုင်းဝိုင်းကိုဖန်တီးပေးနိုင်ဖို့စတဲ့အကြောင်းအရာတွေလည်းပါဝင်ပါတယ
် I also create content to raise awareness
သူ့လိုပဲအမေရိကကိုရွှေ့ပြောင်းအခြေချလာတဲ့လူငယ်တွေအတွက်အားပေးစကားက
To my fellow ethnic youth
ကျမလိုရွှေ့ပြောင်းအခြေချလာတဲ့လူငယ်တွေကိုပြောချင်တာကတော့ကိုယ့်ရဲ့ဖြစ်တည်မှုကိုလက်ခံပါအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်တဲ့ကိုယ့်ရဲ့စွမ်းအားတွေကိုယုံကြည်ပါကိုယ့်ရဲ့ခံနိုင်ရည်ရှိမှုတွေကနေတစင်စိန်ခေါ်မှုတွေကိုအပြောင်းလဲတွေဖြစ်အောင်ပြောင်းလဲလိုက်ပါလို့ပြောချင်ပါတယ
် Turn challenges into opportunitiesfor growth.
ကကြင်စည်းတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်တစ်ပတ်ဒီကြားလို့ရှင်လဲကြင်စည်းတွေတက်ကြင်စည်းရှင်နေပါတယ်ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတတ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ
ခလုတ်တစ်ချက်နှိပ်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့တပတ်အတွင်းအောက်စားသတင်းတွေကိုကြည့်အောင်ပါဗျာ။ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာ heavyweight လက်ဝှေ့ပြိုင်ပွဲမှာတော့ Daniel Dubois က Anthony Joshua ကိုအလဲထုတ်ပြီးအနိုင်ရသွားပါတယ်။ Premier League မှာတော့ပွဲပြေးဖို့စက္ကန့်ပိုင်းအလိုမှာသွင်းတဲ့ဂိုးနဲ့ Man City နဲ့ Arsenal ဘောလုံးသင်းတို့တေးကျသွားပါတယ်။ဒီလိုတပတ်အတွင်းအောက်စားသတင်းတွေကိုတော့ကိုရနိုင်ကစူးစီးပြောပြပါမယ်ခင်ဗျာ။
ဗြိတိန်နိုင်ငံမှာစနေနေ့ကထိုးတက်ခဲ့တဲ့ IBF ကမ္ဘာ heavyweight လက်ဝှေ့ပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံက Daniel Dubois ကအနိုင်ရပြီးတော့ champion ဖြစ်သွားပါတယ်။ဗြိတိန်နိုင်ငံက Daniel Dubois နဲ့တနိုင်ငံဒဲသာ Anthony Joshua တို့လွန်မြောက် Wembley ကွင်းမှာစနေနေ့ကထိုးတက်ခဲ့ကြတာမှာပရိသတ် 9,600 ကြီးရှိခဲ့ကြပြီးတော့ Dubois က 5G မှာ Joshua ကိုအလဲထိုးအနိုင်ယူပြီးတော့ champion ဖြစ်သွားခဲ့တာပါ။ဒီပွဲမှာအစကတည်းကဒူဘွားကဂျော့ရှွာကိုအသာစီးကနေထိုးခဲ့ပြီးတော့ဒူဘွားရဲ့ပြင်းထန်တဲ့ထိုးချက်တွေကြောင့်ဂျော့ရှွာဟာပထမအချီတတိယအချီနဲ့သတ္တုထအချီတွေမှာကျန်းပေါက်ကိုလဲကျခဲ့ပေမဲ့လည်းပြန်ထနိုင်ခဲ့တဲ့အတွက်ဆက်ထိုးခဲ့ကြပြီးတော့နောက်ဆုံး5ချီမြောက်မှာတော့ဒူဘွားကဂျော့ရှွာကိုညာဝိုက်လက်သီးနဲ့လုံးဝအလဲထိုးအနိုင်ယူသွားခဲ့တာဖြစ်ပါတယ်။အန်တိုနီဂျော့ရှွာကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးဒူဘွားပြောတာကတော
့ Yeah, definitely. It does. It feels great. I feel like the champ. And then you know, I want to keep this belt. I just keep this.
ဒီပွဲနိုင်ရလိုက်တာတကယ်ကောင်းပါတယ်။ကျွန်တော်အနေနဲ့တကယ်ကိုချန်ပီယံဖြစ်တဲ့လို့ခံစားပြီးဒီချန်ပီယံကပတ်ကိုဆက်ထိန်းသွားမှာပါ။အားလုံးကဒီပွဲမှာကျွန်တော်အလဲထုတ်ခံရမှလို့ပြောခဲ့ကြပါလေ။ဒါပေမဲ့နောက်ဆုံးမှာဘယ်သူအလဲထုတ်ခံလဲရလဲဆိုတာကျွန်တော်တို့အကုန်တွေးခဲ့ရပြီးလူတွေအားလုံးထင်နေတာမားတယ်ဆိုတာကိုကျွန်တော်သက်သေပြနိုင်ပါလေ။ကျွန်တော်နိုင်အောင်ထုံးခဲ့ပါလေ။ဒါပေမဲ့ဒါကကျွန်တော်ယူမန်းထားတဲ့ဘန်းနိုင်ရဲ့အဆောက်
ဂျော့ရှွာဒီပွဲရှုံးသွားတာကြောင့်မိုဟာမက်အလီတို့အီဗန်နဟိုလိုဖီတို့လန်နော့စ်လူးဝစ်တို့လို့ကမ္ဘာ heavyweight champion ပွဲကို၃ချိန်မြောက်ရဖို့ကြိုးပမ်းမှုလည်းမအောင်မြင်ဖြစ်သွားခဲ့ပါတယ်။ဒါပေမဲ့လည်းဂျော့ရှွာကတော့သူ့အနေနဲ့ဒီမျောလင်းချက်ကိုလက်လျှော့သွားမှာမဟုတ်ဘဲဆက်ပြီးထိုးသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ဒါပြင်လည်းကမ္ဘာချင်းပါခဲ့တဲ့ Liverpool Tennis ပြိုင်ပွဲမှာတော့ဥရောပအသင်းကကမ္ဘာလက်ရွေးစင်အသင်းကိုနိုင်ရပြီးတော့ Liverpool Champion ဖြစ်သွားပါတယ်။အနေကနေကနောက်ဆုံးနေ့တူးချင်းပွဲစဉ်တွေကိုကစားခဲ့ကြတာမှနောက်ဆုံးပွဲအထိအပြန်အလှန်အကျိန်းနဲ့ဖြစ်ပြီးတော့မှနောက်ဆုံးမှဥရောပအသင်းကအနိုင်ရတော့တာဖြစ်ပါတယ်။နောက်ဆုံးနေ့က၃ပွဲကစားတာမှပထမပွဲမှာတော့ကွာလန်ရွေးစင်အသင်းက Ben Shelton ကဥရောပအသင်းက Medvedev ကို 6-0-5-10 နဲ့နိုင်ပါတယ်။ကွာလန်ရွေးစင်အသင်းအနေနဲ့နောက်ထပ်တစ်ပွဲနိုင်ရင် Champion ဖြစ်မှာဖြစ်ပေမဲ့လည်းဒုတိယပွဲမှာတော့ Zverev က၂ပွဲပြတ်ရှုံးလို့ဖြစ်ပြီးတော့မှနောက်ဆုံးမှ 6-0-5-15 နဲ့ပြန်နိုင်သွားခဲ့လို့ဒီဖြစ်နေခဲ့တာပါ။ဒါမဲ့လည်းနောက်ဆုံးပွဲစဉ်မှာတော့ Carlos Alcaraz က Taylor Fritz ကို 6-0-5 နဲ့၂ပွဲပြတ်နိုင်ပြီးဥရောပလက်ရွေးစင်အသင်းကကမ္ဘာလက်ရွေးစင်အသင်းကိုအနိုင်ရပြီးတော့ Liverpool ကိုရရှိသွားခဲ့ပါတယ်။ဘောလုံးသတင်းတွေမှာတော့ England Premier League ဘောလုံးပွဲတွေပတ်မှာ Manchester City နဲ့ Arsenal တို့တနင်္ဂနွေနေ့က Man City ကိုမှကစားခဲ့ကြပြီးတော့တကိုးစီအသေးဖြစ်သွားပါတယ်။ဒီပွဲမှာ Man City ကဂိုးရင်သွင်းခဲ့ပြီးတော့ Arsenal က၂ဂိုးပြန်သွင်းလို့အာဆနယ်ကပထမပိုင်းမှာ၂ဂိုးတကိုးနဲ့ဦးဆောင်ခဲ့တာပါ။ဒါပေမဲ့အာဆနယ်ကထော့ဆတ်ပထမပိုင်းပြီးကနီးမှာအထောက်ခံရလို့အာဆနယ်ဟာဒုတိယပိုင်းတစ်ခုလုံးကို၁၀ရောက်နဲ့ကစားသွားခဲ့ရပြီးတော့မန်စီးတီးအတွက်ခြေပါဂိုးကိုတော့ပွဲပြီးဖို့စက္ကန့်ပိုင်းအလိုမှာဂျော့စတုန်းကသွင်းပေးခဲ့တာပါ။ပွဲပြီးမှာတော့နှစ်ဖက်ကစားသမားတွေရုံးရင်းဆောင်ကနေပြဿနာတွေလည်းဖြစ်ခဲ့ကြပါတယ်။ဒီပွဲစီဖြစ်သွားတာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာကတော
့ I know it's standing 11 I again complete congratulations Arsenal to beSo strong mentally to blocking and
through bedure belo ponzan pwe twet la mle so ra ko jano ti ba de arsenal atin ga sait dat ayan chan khain bi 45 minute long long a chain a ja ji peik ka za twa nai ga de twet goun yu ba de da ga ma lwe ba u da ba mae le jano ro sait shi shi ne che pa ko ya aw lou nai ga ba de
arsenal ni pya data ga ro sak ka mai lo ma go pe lai ya bi ti phit twa de twet tu ka za tama ri sait pyet ni ja bi do crosser ya nika na patat bi do le dai ya song pyet cha paw ma sait pyet mi de lo pyo lai ba de de ga lo arsenal a ni ne 17 yak a pye ne sa ka za mae so ye nai ya nai mla so na patat bi arsenal ni pya data pyo da ga ro
arsenal
I have no clue. We will try for sure, but after you have to show it in the second half there. But
nai me nai mu so ro jano ma ti ba u. Da ba me jano ru anai ya bu ro teja pao chou za ma ba. Da ba me jano ni ne byo na na de khu ka ro Man City lo atin ko 10 yaok ne minute 50 jo ka za ma so yin. A chain dia ma 99 chain ga show ma teja ba de. Show na raw ma go mya ji ne show ma ba. Da jao jano ka za tama ri twa jano a yan goun yi ba de.
မက်ဆီဒီနဲ့အာဆနော်တို့တည်ကျသွားတာနဲ့ပတ်သက်ပြီးတော့ဘောလုံးဝေဖန်သူတွေရဲ့အမြင်ကရောဘယ်လိုပါလဲဆော့ကာဖော်လိုဂျာနယ်အီတာချုပ်ကိုချော်မြွန့်ကတော့အခုလိုပြောပါတယ
်မက်ဆီဒီနဲ့အာဆနယ်ပွဲကအရင်စိတ်လှရှားစရာကောင်းခဲ့တယ်နှစ်သင်းစလုံးကအကောင်းဆုံးချိုးဖိုင်းခဲ့တယ်အဲဟာလန်ရဲ့သွင်းကိုဆိုရင်လည်းတော်တော်လေးလှောက်ပါခဲ့တယ်လို့ဟိုကာလာဖီယိုရီရဲ့ဂိုင်းနစ်ရဲ့အကောင်းကနေပြီးတော့ဝေဝိုင်လှန့်ကန်သွင်းလိုက်တဲ့ဂိုးကလည်းဟာတကယ်ကိုမမေ့နိုင်စရာပါပဲအဲဒီရလက်ပိုင်းကကြည့်မယ်ဆိုရင်တော့အာဆနယ်ဘက်ကကြည့်မယ်ဆိုရင်ဒီရလက်ပိုင်းကမပြတ်တဲ့ရလက်သူတို့အနေနဲ့သုံးမှတ်ရရမယ့်အခြေအနေရှိခဲ့တယ်ဒါကြောင့်မဖြစ်အာဆနယ်အတွက်ဆိုရင်မဖြစ်တဲ့ရလက်ပဲခင်ဗျအဲမန်စီးတီးအတွက်ဆိုရင်တော့ဒါကအမတန်ကန်ကောင်းတဲ့တရေတမတ်လို့ဆိုရမယ်ချန်ပီယံတရဖူလူပွဲမှာအိတ်ခွင်းရှုံးခွင်းမကြုံလိုက်ရတာဟာမန်စီးတီးအတွက်အမတန်ကန်ကောင်းခဲ့တယ်လို့ဆိုချင်တယ်ခင်ဗျ
မန်စီးတီးအသင်းကိုမန်စီးတီးရဲ့အိမ်ခွဲမှာဒုတိယပိုင်းမှာ10ရောက်နဲ့ကစားပြီးတည်ကျသွားတဲ့အာဆနော်အသင်းရဲ့ခြေစွမ်းကတော့ချီးကျူးရမှာဖြစ်ပါတယ်ဆိုတော့အာဆနော်အသင်းဒီနှစ်မှာပရီးမီးယားလိဂ်ချန်ပီယံတကယ်ဖြစ်နိုင်ပြီလားအာဆနော်အသင်းမနစ်ကထက်ဘာတွေတိုးတက်လာပြီးတော့ဘာတွေပို့ပြီးတော့ထူးခြားလာပါသလဲ
အာဆနယ်ကပွဲချိန်တစ်လျှောက်လုံးဒုတိယပိုင်းတစ်ပိုင်းလုံးကို10ရောက်တဲ့နဲ့ကစားသွားတဲ့အထိတကယ်တိုက်ပွဲဝင်စိတ်သက်ကောင်းမွန်ခဲ့တယ်ဒါပေမဲ့အာဆနယ်အသင်းကချန်ပီယံဖြစ်ဖို့ဆိုရင်တော့လိုအပ်ချက်တွေရှိနေသေးတယ်ခင်ဗျာသူတို့ပြန်တော့တိုက်စစ်ပေါ့ဟိုတိုက်စစ်ပိုင်းကဒီဟာလန်လိုတိုက်စစ်မှုမျိုးဒေါင်းတော်မီတိုက်စစ်မှုမျိုးပုံမှန်ကိုသွင်းနိုင်တဲ့တိုက်စစ်မှုမျိုးလိုအပ်နေတယ်အခုကတော်မန်တိုက်စစ်ကိုအောက်ကိုနေရတယ်ကွင်းလေကိုသွင်းအောက်အောက်ကိုနေရတယ်ဆန်စပီကနေပြီးတော့ဟိုကိုသွင်းအောက်ကိုအောက်ကိုနေရတယ်အဲဒီအချိန်လေးမှာအာဆနယ်အနေနဲ့ချန်ပီယံဖြစ်ဖို့ဆိုရင်တိုက်စစ်ပိုင်းအများကြီးတိုးတက်ဖို့လိုအပ်နေတယ်လို့ကျွန်တော်ထင်တယ်မနေ့ကတော့စာရင်အာဆနယ်ကဘာလို့တိုးတက်လာလဲဆိုတော့ခန်းစစ်ပိုင်းတိုးတက်လာခင်ဗျာဒီကျွန်တော်တို့ဂိုးသမားစအပေါင်းလာတယ်အဲနောက်တန်းကတော်တော်လေးကိုစွမ်းဆောင်မှုမြင့်မားလာတယ်အဲဂေါဘရီယယ်အဲကာလာဖီယိုရီအဲနောက်တော့ဒီဘက်ကဟိုဂိုးသမားရိုင်ယယ်တင်ဘာဆာလီဘာစတဲ့ကစားသမားတွေကအရန်ကိုချိတ်ဆက်မိပြီးတော့အဲဒီဖန့်စ်အရန်ကောင်းလာတာကိုတွေ့ရတယ်အဲဒါပေမဲ့ခုနကပြောသလိုအာဆနယ်ချန်ပီယံဖြစ်ဖို့ဆိုရင်တိုက်စစ်ပိုင်းတိုးတက်ဖို့အများကြီးလိုအပ်နေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ပရီးမီးယားလိဂ်ဖက်ကနောက်ထပ်ဘောလုံးသတင်းတွေမှာတော့မန်စီးတီးကွင်းလန်လူရိုဒရီဟာအာဆနော်နဲ့ပွဲမှာဒုတိယရသွားတာကြောင့်ဒီနေ့ဘောလုံးရာသီတစ်ခုလုံးဆက်မကစားနိုင်တော့ပဲနားရောမယ်လို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်တကယ်လို့ရိုဒရီသာတရာသီလုံးဆက်မကစားနိုင်တော့ဘူးဆိုရင်တော့ဒါဟာမန်စီးတီးအတွက်တော့ကြီးမားတဲ့အဆုံးရှုံးမှုဖြစ်မှာပါစပိန်ဘက်မှာတော့ဘာစလိုနာအသင်းကဂျာမနီလက်ရွေးစင်ဂိုးသမားတက်စတဂန်ဟာဒူခွဲစိတ်ကူတာမှုလုတ်ခဲ့ရတယ်လို့ဘာစလိုနာအသင်းကတင်လာနေမှာချင်းကြပါရယ်တက်စတဂန်ဟာတနင်္ဂနွေနေ့ကဗီလာရီယယ်နဲ့ပွဲမှာဘောလုံးကိုခုန်ဖမ်းပြီးပြန်အကျမှာပဲဒူအယွတ်ကျော်ပြတ်သွားတဲ့အတွက်တင်လာနေမှာခွဲစိတ်ကူတာမှုခံခဲ့ရတာဖြစ်တယ်လို့ဘာစလိုနာအသင်းကပြောလိုက်ပါတယ်ခင်ဗျာ
VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပို့နိုင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးကံနေပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမတော်မတရားပြုမှုတွေနဲ့တခြားနိုင်ငံတကာဥပဒေချိုးဖောက်မှုတွေအပေါ်ဥရောပသမ္မတကရှုံချလိုက်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ပါတယ်။တခါအရှိအလဲပိုင်းပြည်ပခါမှာတော့လေဗနွန်နိုင်ငံကိုမြေပြင်ထိုးစစ်ဆင်နိုင်အောင်ပြင်ဆင်ထားကြဖို့သူရဲ့စစ်တေတွေကိုအစ္စရေးစစ်တပ်အကြီးအကဲကဗိုလ်တော်ဦးနေမှာပြောလိုက်ပါတယ်။အစ္စရေးတိုက်လေယာဉ်တွေကဟစ်ဘိုလာရဲ့ပြစ်မှတ်တွေကိုတတိယနေ့အဖြစ်စစ်တိုက်ဘုံကျဲတိုက်ခိုက်နေတာပါ။တခါယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့စစ်အောင်နိုင်ရေးစီမံကိန်းတရက်ကိုသမ္မတဘိုင်ဒန်ကိုချက်သပရင်းနေမှာတင်ပြဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကလေကြောင်းကအကြီးအကျယ်တိုက်ခိုက်ခံရတဲ့အချိန်မျိုးမှာနျူကလ িয়ার လက်နက်အသုံးပြုနိုင်တာကိုဖွင့်ပြမဲ့ပြဋ္ဌာန်းချက်တွေကိုတိုးချဲ့သွားမယ်လို့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်ခင်ဗျာထိတ်တန့်တဲ့ကျင်းနေရတော့ဒီလောက်ပါပဲကျွန်တော်တို့ရဲ့ကြာသာဘရေးနေ့မနေ့ဖက်အစီအစဉ်တွေမပြီးခင်အခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လို့ရမှုကအကူစော်မိုးကျော်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်ကိုတင်ဆက်ခဲ့တဲ့ညီညာရေးဖြစ်ပါတယ် VOA American တိုင်းရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါစေခင်ဗျာတော်တာရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံး ဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါသည်ခင်ဗျာ VOA နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
Welcome to the Voice of America in Burmese.